Welcome to the Voice of America in Burmese.
Tourism bound to the Mingala Pyabyane, Pizon and Menakin Pijawadigna. We were American Diana Townsachakune, Ogula, Kunia, Tingin, Menakin, Season Nego, American Bidonzu, Washington, DC, Murogani, Sadin Tolini Wabi, Tainu Vida, Dosen, Lizer, Sing, Hazi Duani, Panyu Nasin, and Marikna.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်မှာပါခင်ဗျာ။မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုမနက်နန္ဒာချန်နဲ့အတူကြီးညာပေးမှာပါရီယိုတနှစ်ထောင်ဆချက်အိုလံပစ်ပြိုင်ပွဲမှာပထမနေ့မှာရရှိထားတဲ့ဆုစိတ်ဆုဒစိတ်ဆင်းတွေထဲမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကရွှေတစ်ခုငွေတစ်ခုစီလိုနဲ့ထိတ်ကန်နေဦးဆောင သွားရပြီးတော့ပိုင်ဆိုင်ကြောင်ထပ်မှန်ပြီးတော့ဒီကနေ့ပဲစနေနေ့မှာပဲပြသခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာကျောင်းသားတွေဥဆောင်စတင်ခဲ့တဲ့ဓမ္မဒီအာနာရှင်စနစ်ဖြုတ်ချရေးရှင်လီလုံးအရေးတော်ပုံကြီးမနှက်ဖြန်ဆိုရင်28နှစ်ပြည့်ပြီဖြစ်ပါတယ်အဲ့ဒီတုန်းကကျောင်းသားတဦးအနေနဲ့ပါဝင်ခဲ့သူရဲ့အမြင်ကတော့
1988ခုနှစ်ကဓမ္မဒီအာနာရှင်စနစ်တောက်ဆုံးမှုတရားနာရှင်စနစ်တောက်ဆုံးမှုကျွန်တော်တို့ကြိုးစားကြရတယ်အဲ့လိုကြောက်ဆုံးမှုဒီလန်ရှောက်မှာပြီးသွားတ
ဲ့တရင်နေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အရာဝတီတိုင်းကရေဘေးဆိုးဝါးနေတဲ့အခြေအနေဒီကိုလည်းတင်ပြအောင်ပါပါအပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဒေါ်လာတန်းရဲ့အီဒီယန်အင်္ဂလိပ်စာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းပြန်လည်ထုတ်လွှင့်ပါပါအခုတော့တနင်္ဂနွေမနက်ခင်းနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မန္နနာချန်တို့ကပြောပြပေးပါအောင်ခင်ဗျာ
စနေနေ့မှာရီယိုအိုလံပစ်ပွဲတော်ကအားကစားပြိုင်ပွဲတွေကိုစတင်နေပြီဖြစ်ပါတယ်။စပိန်စင်းပြိုင်ပွဲ၊ကမ်းခြေဘောလီဘောပွဲ၊လက်ဝဲပွဲနဲ့ရေကူးနီးမျိုးစုံပြိုင်ပွဲတွေကိုကျင်းပနေပါပြီ။ဒီထက်ကအမျိုးသမီးဘောလုံးပွဲမှာတော့အမေရိကန်နဲ့ပြင်သစ်အသင်းနဲ့ရှင်ပြိုင်နေပြီးအမျိုးသားဘတ်စကတ်ဘောမှာအမေရိကန်နဲ့ပြုတ်အသင်းတို့ရှင်ပြိုင်နေကြပါတယ်။တနက်ပြပွဲစဉ်တွေကအမျိုးသမီးရိုင်ဖယ်ပွဲစဉ်မှာအမေရိကန်ကအသက်16နှစ်အရွယ်ဂျင်းနီထရက်ရှာကတရုတ်ကဒူလီနဲ့ရီစီလင်းတို့ကိုအနိုင်ရပြီးရွှေတဆိပ်ဆုဆခုသွားပါတယ်ရီယို2016အိုလံပစ်ပြိုင်ပွဲပထမနေ့မှာရရှိထားတဲ့ဆုတဆိပ်ဆင်းမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကရွှေတစ်ခုငွေတစ်ခုစီတို့နဲ့ထိတ်ကန်နေဥဆောင်နေတာပါအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအမျိုးသားတဦးချင်းတနက်ပြပြိုင်ပွဲမှာရွှေတဆိပ်တစ်ခုရသွားပြီဖြစ်ပါတယ်တခြားရွှေတဆိပ်တစ်ခုစီရထားတဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဘယ်လ်ဂျီယမ်၊ဟန်ဂေရီနဲ့ရုရှားနိုင်ငံတွေဖြစ်ပါတယ်တရုတ်နိုင်ငံကတော့ငွေတစ်ခု၊ကြေး၄ခုနဲ့စုစုပေါင်းစုတဆိပ်၄ခုရရှိထားပါပြီဘရာဇီးနိုင်ငံမှာကျင်းပနေတဲ့ဒီအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကမြှားပြစ်အာကစားသမားမှတ်ဆန်းယူထွေးကတော့တောက်ချန်နေကကျင်းပခဲ့တဲ့အမျိုးသမီးတူချင်းမြှားပြစ်လက်ရည်စစ်ပြိုင်ပွဲမှာအဆင့်51ရခဲ့ပြီးတနင်္လာနေ့မနက်မှာဆက်လက်ပြီးရှင်ပြိုင်ဦးမှာဖြစ်ပါတယ်တောက်ချန်နေ2016ရီယိုအိုလံပစ်ပွဲတော်ဖွင့်ပွဲကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီနဲ့ကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကီမွန်တို့လည်းတက်ရောက်ခဲ့ကြပါတယ်
။အမေရိကန်သမ္မတဘရက်ကိုဘားမားကအခုသတင်းပတ်သူ့ရဲ့အပတ်စဉ်မိန့်ခွန်းမှာဘရာဇီးနိုင်ငံမှာစတင်ကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်အကြောင်းပြောကြားရင်းကမ္ဘာလည်းမှာရှင်ပြိုင်ကြမဲ့အမေရိကန်အားကစားသမားတွေကံကောင်းစေဖို့လည်းစုမုံကောင်းတောင်းခဲ့ပါတယ်။မတူကွဲပြားမှုတွေကိုစုစည်းထားတဲ့အင်အားတွေတိုင်းပြည်ဂုံဆောင်နိုင်တဲ့ညီညွတ်မှုတွေနဲ့အတူအခြေချနေထိုင်သူတွေနဲ့တိစောက်ထားတဲ့တိုင်းပြည်အဖြစ်ကမ္ဘာ့ကိုစံနမူနာပြနိုင်တာဟာအမေရိကန်ဖြစ်တယ်ဆိုတာကိုလည်းအမေရိကန်အားကစားအသင်းကထင်ဟပ်ပြသနေတဲ့အကြောင်းစနေနေ့ကပြောကြားခဲ့တဲ့ပတ်စင်မင်းကွမှာသမ္မတကပြောကြားခဲ့ပါတယ်အမေရိကန်အိုလံပစ်အားကစားသမားတွေနဲ့မတန်မဆွမ်းအိုလံပစ်အားကစားသမားတွေဟာအမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးဆွမ်းဆောင်နိုင်ရည်တွေကိုပြသနိုင်တဲ့အတွက်ကျေးဇူးတင်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်ဘယ်ရက်ကလာတဲ့သူပဲဖြစ်ဖြစ်စွမ်းရည်ပြနိုင်တဲ့အခွင့်အလမ်းရှိတဲ့စိတ်ဓာတ်ခိုင်မာမှုစီကတ်နဲ့အောင်မြောင်လှုပ်ဆောင်နိုင်စွမ်းရှိတယ်ဆိုတာကိုအမေရိကန်အိုလံပစ်အားကစားသမားတွေကပြန်ပြောင်းအမှတ်ရစေတယ်ဆိုတာကိုလည်းပြောသွားပါတယ်။ဒါဟာအိုလံပစ်အားကစားစိတ်ဓာတ်အဖြစ်နဲ့သာမကအမေရိကန်စိတ်ဓာတ်ဖြစ်တယ်ဆိုတာကိုလည်းသမ္မတအိုဘားမားကမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်ပေါင်း46ခုအပြင်ဝါရှင်တန် DC နဲ့ဗာဂျင်အိုင်လန်းစ်တို့ကအမေရိကန်အားကစားသမားတွေအနေနဲ့အင်အပြတ်မှာရွှေတဆိပ်တွေတည်ဆောင်နိုင်အောင်စ조사ကြဖို့လည်းသမ္မတအိုဘားမားကတိုက်တွန်းသွားခဲ့ပါတယ်
။အကြမ်းဖက်မှုနဲ့ဆက်နွယ်နေမယ်လို့တန်တရားရှိတဲ့အီရန်နိုင်ငံသားပေါ်ရီယာပီကန်နီကိုဘရာဇီးရဲတွေကဘရာဇီးနိုင်ငံတောင်ပိုင်းရော့ဖ်ဂရမ်ဒိုဆူဒေတာကချူရီမြို့မှာဖမ်းဆီးခဲ့ပါတယ်။သူကို ဇူလိုင်လ15ရက်နေ့ကလေးကစပြီးပြည်ထောင်စုရဲတပ်ဖွဲ့နဲ့ဘရာဇီးထောက်လိုင်းကနေစောင့်ကြည့်နေကြတာဖြစ်ပါတယ်။သူကိုဖမ်းဆီးပြီးပြန်ပြီးပို့ဖို့အတွက်ဝရမ်းထုတ်ထားပြီးတောက်ချန်နေကတော့ဥရုဂွေးနိုင်ငံကိုဘတ်ကားနဲ့သွားဖို့ကြိုးစားချိန်မှာသူကိုဖမ်းဆီးခဲ့တယ်လို့ဒေသရင်းသတင်းတွေမှာဖော်ပြပါတယ်။သူဟာဘရာဇီးနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်လာတဲ့အတွက်ပြန်ပို့ဖို့အတွက်အမိန့်ချခဲ့တာဖြစ်ပြီးဒါဟာပြည်ဝင်ခွင့်ဗီဇာမပါဘဲလာရောက်သူတွေအတွက်လုံရုပ်လုံဆန်တခုလို့ဘရာဇီးဘဟုအစိုးရလူမှုရေးရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ဖော်ပြပါတယ်။သူကိုဆာအိုပေါ်လိုကဂါရိုဟော့စ်လေးစိတ်ပြပထွက်ခွာဌာနကိုဓာတ်ပုံရက်ယူနေတာတွေ့ရတဲ့နောက်ပိုင်းမှာရဲတွေကသတိထားမိကြတာပါ။သူဟာမတ်လထဲမှာအီရန်နိုင်ငံကလက်မှတ်ကန်ဆောင်ပြီးဘရာဇီးကိုလာရောက်ခဲ့သူလို့ရဲကပြောပါတယ်။ဒီလေးစိတ်ကိုနှစ်ကြိမ်တနင်လာရောက်ဓာတ်ပုံရိုက်ခဲ့တာဖြစ်ပြီးရဲတွေကဖမ်းပြီးစစ်ဆေးမင်းမြန်းခဲ့ပေမဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။သူ့ရဲ့ပုံကိုဘရာဇီးလေးစိတ်တွေအားလုံးနဲ့အိုလံပစ်ပွဲတော်ဆိုင်ရာမှာချီးကျက်တဲ့ထောက်လှမ်းရေးတွေကိုဖြန့်ဝေခဲ့ပါတယ်။သူကိုဆာအိုပေါလိုကိုပြန်လွှဲပြောင်းပေးဖို့မှာဖြစ်ကြောင်းသိရပေမဲ့အသေးစိတ်ကိုတော့ဘရာဇီးအာဏာပိုင်တွေကထုတ်မပြောသေးပါဘူး
။လွှတ်တော်တာဝန်တွေအတွက်ပြန်လည်ရွေးခံကြမယ်ထိတ်တန့် Republican Party ဝင်တွေကိုအချိန်တော်ကြာစောင့်ဆိုင်နေကြပြီးမှထောက်ခံမှုပေးကြောင်း Republican Party သမ္မတလောင်း Donald Trump ကကြေညာလိုက်ပါတယ်။ဒီသတင်းပတ်ထဲကောက်ယူခဲ့တဲ့မဲဆန္ဒရှင်တွေရဲ့သဘောထားစစ်တမ်းတွေမှာ Trump ဟာ Democrat Party သမ္မတလောင်း Hillary Clinton ထက်လူထုထောက်ခံမှုကျဆင်းနေတာတွေ့ခဲ့ရပြီးတဲ့နောက်မှာထောက်ခံမှုပေးကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။တောက်ကြနေနောက်ပိုင်းကထုတ်ပြန်ခဲ့တဲ့နောက်ဆုံးလူမှုသဘောထားစစ်တမ်းမှာတော့ Clinton က Trump ကို3ရာခိုင်နှုန်းမပြည့်တပြည့်လောက်နဲ့အသာစီးရနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့စစ်တမ်းမှာ8ရာခိုင်နှုန်းအထိကွာနေခဲ့တာပါ။ဒါပေမဲ့မကြသေးခင်ရက်ပိုင်းကတခြားစစ်တမ်းတွေမှာတော့ Clinton က48ရာခိုင်နှုန်းနဲ့33ရာခိုင်နှုန်းသာရတဲ့ Trump ကိုဦးဆောင်နေတာကြောင့် Republican Party သမ္မတလောင်းအတွက်စိုးရိမ်စရာကောင်းတယ်လို့တောင်စစ်တမ်းကောက်ယူသူတွေကပြောဆိုခဲ့ကြပါတယ်။တောက်ကြနေကတော့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်အထက်လွတ်တော်အမတ်တွေဖြစ်ကြတဲ့ဂျွန်မက်ကိန်းနဲ့ကယ်လီအာယွတ်တို့ကိုပြန်လည်ရွေးချယ်ဖို့ထရန့်ကထောက်ခံကြောင်းကြေညာခဲ့ပါတယ်။ Republican Party ရဲ့လွတ်တော်တွင်ထိတ်တန့်ခေါင်းဆောင်တဦးဖြစ်တဲ့ Ryan ကိုထောက်ခံမှုမသေးချာသေးဘူးလို့ပြောဆိုခဲ့ပြီးရပိုင်းအတွင်းမှာပဲထောက်ခံမှုပေးခဲ့တာပါ။ Republican Party ညီလာခံကျင်းပချိန်ကစလို့ပါတီထိတ်ပိုင်ခေါင်းဆောင်တွေနဲ့ထရန့်ကြားတင်မာမှုတွေ American Muslim ကြာဆုံးစစ်တီတူရဲ့မိဘတွေကိုဝေဖန်ပြောဆိုမှုတွေကြောင့် Trump ပေါ်ထောက်ခံမှုကျဆင်းခဲ့ရတာလို့လည်းအများကမြင်ကြပါတယ
်။ View American Fan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့အေရီတိုင်းဒေသကြီးမှာတွေ့မှာရှိတဲ့မြို့နယ်တချို့မှာရေကြီးနှိမ့်မြုပ်မှုတွေကြောင့်ဒေသခံတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပါတယ်။အေရီတိုင်းတွင်မှာရေလွှမ်းမှုမှုကြောင့်ရေဘေးဒုက္ခတွေကနှစ်သိန်းနီးပါးရှိနေပြီလို့ဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အေရီတိုင်းဒေသကြီးမြောင်းမြခင်ဝါခင်မှာမြို့မှာမြေမြင့်တက်လာမှုကြောင့်မြေကမ်းလာအနီးနေထိုင်သူတွေဘေးလွတ်ရာရွှေ့ပြောင်းနေရတယ်လို့ပသိမ်ခဲငတိုင်းကျောင်းမြို့ငဝင်မြေလည်းစွန့်ရင်ရေမှတ်ကိုကျော်လွန်နေပါတယ်။ဇလွန်ဘက်မှာလည်းစွန့်ရင်အမှတ်ကအထက်ပေသုံးပေကြော်လာတာမှုအနည်းအောင်ဆန့်တတ်မှတ်ထားပါတယ်။ Every time မြို့တချို့မှာဆိုရင်ရေမှတ်ကြော်လွန်ပြီးရေကြီးနေတာကြောင့်ညောင်တုံးမြို့မှာဆိုရင်လဲမြေအေက9000ကျော်ရေနစ်မြုပ်ပြီးစာတင်ချောင်းပေါင်း93ချောင်းကိုပိတ်ထားရတယ်လို့ပြန်ကြိုင်းဝန်ကြီးဌာနသတင်းမှာဖော်ပြပါတယ်။ရေကြီးတန်ခမ်းနေရတဲ့ရွာအများစုမှာစားရေးတောက်ရေးပါအခက်ကြုံနေကြတာပါ။အခုလိုလက်တလောဖြစ်ပေါ်နေတဲ့ရေပေးတန်ခမ်းရသူတွေအတွက်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဦးစီးဌာနကအကူအညီတွေပေးနေပြီးဟင်းဒရာခရိုင်ဓမ္မနုပြည်မြို့နယ်ညောင်ခရိုင်ညောင်မြို့နယ်နတ်တလင်းမြို့နယ်ချင်းရွာ9ရွာအတွက်စားတောက်နဲ့ရေတန်တွေထောက်ပံ့ခဲ့ပါတယ်။ရေပေးတဲ့ပြည်သူတွေအတွက်ကယ်ဆယ်ကူညီရေးနဲ့ရေကြီးမဲ့နေရာတွေမှာတားဆီးနိုင်မှုလှုပ်ဆောင်နေပေမဲ့လုံလောက်မှုမရှိဘူးလို့ဒေသကံတွေကပြောကြားကြတယ်လို့အရေးပေါ်အစားတောက်နဲ့ခိုလုံစရာနေရာတွေလိုအပ်ဆဲပဲလို့ဆိုပါတယ်
။ထိုင်းနိုင်ငံမှာစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကံဥပဒေတစ်ကိုတနင်္ဂနွေနေ့မှာဆန္ဒမဲပေးကြဖို့အတွက်မဲဆန္ဒရှင်တွေပြင်ဆင်နေကြပါတယ်။စစ်တပ်ရဲ့ကြောတော်နောက်ခံနဲ့ရေးဆွဲထားတဲ့ခြေကံဥပဒေမူကြမ်းအရနိုင်ငံရေးပြဿနာတွေပေါ်ပေါက်ချိန်မှာရွေးကောက်ခံမဟုတ်တဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်ခွင့်ရှိတယ်လို့စစ်တပ်ကိုယ်စားလှယ်တွေအတွက်နေရာတွေပေးထားပြီးရွေးကောက်ခံမဟုတ်သူတွေနဲ့အထက်လွှတ်တော်ကိုဖွဲ့စည်းပိုင်ခွင့်ရှိမှာဖြစ်ပါတယ်။ စစ်တပ်ကတော့ထိုင်းနိုင်ငံမှာနိုင်ငံရေးသဘောထားကွဲပြားမှုတွေကိုအခြေခံဥပဒေတစ်ကရှော့ချပေးလိမ့်မယ်လို့ပြောဆိုနေပေမဲ့ဝေဖန်သူတွေကတော့စစ်တပ်ကိုဩစာအာဏာအလွန်ကျွံပေးထားတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။စန္ဒခိုင်ပွဲဟာ2014ခုနှစ်ဆက်အာဏာသိမ်းချိန်အားစလို့ထိုင်းနိုင်ငံမှာတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်တပ်ရဲ့တရားဝင်မှုကိုလက်ခံမလားဆန့်ကျင်မလားဆိုတာကိုဆုံးဖြတ်လိမ့်မယ်လို့လည်းကြွန့်ကျင်သူတွေကပြောကြပါတယ်။ထိုင်းမဲဆန္ဒရှင်တန်း90ကျော်အနေနဲ့ဆန္ဒခံယူပွဲမှာမေးခွန်းနှစ်ခုကိုအဖြေပေးကြရမှာပါပထမမေးခွန်းကတော့ဖွဲ့စည်းပုံမူကြမ်းကိုလက်ခံလက်မခံဆိုတာဖြစ်ပြီးတော့ဒုတိယမေးခွန်းကတော့စစ်အုပ်ချုပ်ရေးကနေ9နှစ်ကြာအတွင်းကုပြောင်းရေးကာလမှာတာဝန်ယူရမယ့်ဝန်ကြီးချုပ်တယောက်ကိုအောက်လွှတ်တော်နဲ့အတူပူးတွဲရွေးချယ်ရမယ့်စစ်တပ်ကခန့်အပ်ထားသူတွေပါဝင်တဲ့အထက်လွှတ်တော်ကိုလက်ခံသလားဆိုတာပဲဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရွေးကောက်တင်မြောက်ခံအောက်လွှတ်တော်အမှတ်900နဲ့အတူစစ်တပ်ကခန့်အပ်တဲ့ကိုယ်စားလှယ်250ပါဝင်တဲ့အထက်လွှတ်တော်ကိုဖွဲ့စည်းသွားမှာပါရွေးကောက်ပွဲတွေကိုတော့ရှေ့လာမယ့်နှစ်တွေမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပြီးတော့စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအတိပြုပြဋ္ဌာန်းပြီးတာနဲ့ရွေးကောက်ပွဲတွေကျင်းပမယ်လို့ကတိပြုထားပါတယ်
တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကသူတို့ပိုင်တယ်လို့ကြေညာထားတဲ့နေမည်အတွက်ပြီးခဲ့တဲ့လတိုင်းမှာပဲနိုင်ငံတကာခုံရုံးကလက်မခံပဲပဲကြခဲ့ပေမဲ့စနေနေ့မှာတော့ပိုင်ဆိုင်မှုဆိုင်အငင်းပွားနေတဲ့ဒေတာရင်းကနေမည်နှစ်ခုမှာတရုတ်ကကန်ယူရန်ဆောင်တင်မော်ရီကင်းလှည့်လေယာဉ်တွေပြင်ငါးဖမ်းတင်မော်ရီနဲ့ပါတွားရောက်ပြီးသူတို့ပိုင်ဆိုင်ကြောင်းထပ်မံပြသခဲ့ပါတယ်ဂျပန်ထိန်းချုပ်ထားတဲ့ကျွန်းတွေတစ်ဝိုက်မှာတရုတ်ငါးဖမ်းတင်မော200ကျော်နဲ့တူတရုတ်ကန်ယူရန်ဆောင်တင်မော်6ဆင်းတဲ့မနေ့တွေ့ရတဲ့နောက်ဂျပန်ကတရုတ်အစိုးရကိုကန့်ကွက်ခဲ့တာဖြစ်ပါတယ်
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့မန္တနာချန်တို့ကပြောပြခဲ့ကြတာပါအခုတော့အဆက်အသွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်မြန်မာနိုင်ငံဟာဒီမိုကရေစီအပြောင်းလဲကိုရောက်နေပြီလို့ပြောနေကြပေမဲ့ရှစ်လေးလုံးအရေးတော်ပုံစတင်ခဲ့တဲ့လွန်ခဲ့တဲ့28နှစ်တာကာလဖျက်ဆီးမှုပေးဆက်မှုတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီစနစ်ဟာစကူးမကူးအခြေအနေသာရှိပြီးပြည့်ဝတဲ့ဒီမိုကရေစီမဟုတ်သေးဘူးလို့ရှီလီလုံးမှာကိုယ်တိုင်ပါဝင်ခဲ့သူတွေကသုံးသပ်လိုက်ကြပါတယ်ရှီလီလုံးအရေးတော်ပုံအခမ်းအနားတွေကိုပြည်တွင်းပြည်ပမှာပြုလုပ်ဖို့ကြိုတင်ပြင်ဆင်နေတဲ့အခြေအနေတွေကိုလည်းတင်ပြမှာပါ1988ခုနှစ်မှာစတင်ခဲ့တဲ့ရှီလီလုံးအရေးတော်ပုံဟာအခုဩဂုတ်လ10ရက်နေ့ဆိုရင်28နှစ်တင်တင်ပြည့်ပြီဖြစ်ပါတယ်စတေမာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖြိုခွင်းခဲ့တာကြောင့်ရှီလီလုံးကာလအတွင်းလူအများအပြားတည်ဆုံပျောက်ဆုံးခဲ့ရသလိုလက်နက်ကင်ဒေါ်လာကြီးလို့ဖို့မြန်မာနိုင်ငံနေဆက်တခြားကိုလည်းတောခုခဲ့ကြတာပါဒီလိုဘဝတွေနဲ့ရင်ပြီးပေးဆပ်မှုတွေရှိလာခဲ့တဲ့ရှီလီလုံး28နှစ်တာကာလကိုပြန်ပြောင်းသုံးသပ်ရင်ဒီကနေ့မြန်မာနိုင်ငံရဲ့အခင်းကျင်းဟာအားရစရာမရှိသေးဘူးလို့လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်သူ88မျိုးဆက်ចောင်းသားခေါဆောင်တဦးဖြစ်တဲ့ကိုစုံမင်းကပြောဆိုလိုက်ပါတယ်
1988ခုနှစ်ကကမ္ဘာလီကနာရှင်သမင်းတောက်ဆုံးမှုတရားနာရှင်သမင်းတောက်ဆုံးမှုကျွန်တော်တို့ကြိုးစားခဲ့ကြတယ်အဲ့လိုတောက်ဆုံးမှုဒီလမ်းလျှောက်မှာပြည်သွားတဲ့ရေကောင်းတွေအများကြီးရှိခဲ့တယ်လို့မျက်နာတဲ့လူတွေဝါပြတ်သွားခဲ့တဲ့လူတွေအများကြီးရှိခဲ့တယ်အဲ့ပေးဆပ်မှုတွေဟာဒီနေ့ဒီချိန်မှာစစ်မှန်တဲ့ဒီမိုကရေစီလို့ပြောနေပေမဲ့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံရဲ့စကူးမကူးဒီမိုကရေစီနဲ့ကျွန်တော်တို့ဖြတ်တန်းနေရတယ်အမျိုးသားပြန်လည်ပြည်ရေးလို့ဟောင်းတင်တက်ထားပေမဲ့အစင်းချင်းတာကာလကျွန်တော်တို့ယူနီပစ်ဆက်မှုတွေနဲ့ဖိုင်းတာတယ်ဆိုရင်တော့အားရတဲ့အခြေအနေဖြစ်ပြီးပေါ့
ရှီလင်းလုံးမှာပါဝင်ခဲ့တဲ့မုံရမျိုးကကိုကျော်မိုးလှိုင်ကလည်း28နှစ်တာကာလကိုအခုလို့သုံးသပ်ပါတယ
်ဟိုကျွန်တော်တို့ကြောင်းသားနဲ့ပြည်သူလူတွေအနစ်နာခံပြီးတော့ဟလာကိစ္စဆက်တိုက်ပွဲဝင်ခဲ့တဲ့ဟာတွေရဲ့ရလက်ကတော့ဟိုအတိုင်းအတာတစ်ခုထီတော့ကျွန်တော်တို့အပြောင်းလဲဖြစ်လာခဲ့ပြီဒါပေမဲ့ဟိုပြည်ဝတဲ့ဒီမိုကရေစီနိုင်ငံတော့ကျွန်တော်လက်ရှိချိန်ကျောင်းမဖြစ်ပေါ်သေးဘူ
းရှီလီလုံး28နှစ်တာကာလဆုံးရှုံးမှုအောင်မြင်မှုတွေကိုတော့ကိုစုံမင်းကအခုလိုသုံးသပ်ပါတယ
်ဒီကျောင်းစစ်မဲ့ကျောင်းမှာဆုံးရှုံးမှုအများကြီးရှိခဲ့ပါတယ်ဟိုဆုံးရှုံးမှုကိုကျွန်တော်အဓိကထားပြီးမပြောချင်ပါဘူးအဲအောင်မြင်မှုအရာတစ်ချက်ကဒီအရသာအစိုးရတစ်ခုကိုလူလူကစစ်နစ်ကကလိုချင်ကြတယ်စစ်ဝါရီနဲ့စစ်အာဏာရှင်စနစ်ကိုမုန်းပြီးကြတယ်ဆိုတဲ့အစ်တို့ဒီဘောစီကိုမြန်လို့တဲ့စိတ်ဓာတ်အဲ့ဓာတ်တွေကိုတို့လက်ခံလာတဲ့အတွက်ဒါဟာကျွန်တော်တို့အတွက်အကြီးဆုံးသောအောင်မြင်မှုအနာဂတ်ဒီဘောစီမှာတော့အတခုအနေနဲ့ခိုင်ခိုင်မာမာဖြစ်လာတဲ့အခြေအနေတစ်ခုလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်ဒီမိုကရေစီစကူးမကူးအခုလိုကာလမှာ NLD အစိုးရအနေနဲ့နိုင်ငံရေးအင်အားစုတွေကိုအခုထက်ပိုပြီးပါဝင်ခွင့်ပေးဖို့တိုက်တွန်းလိုက်သလို88မျိုးဆက်တွေအနေနဲ့လည်းဒီထက်ပိုပြီးတာဝန်ယူလှုပ်ဆောင်ကြဖို့68မျိုးဆက်ចောင်းသားကိုစုံမင်းကတိုက်တွန်းလိုက်ပါတယ်
တစ်ချက်ကတော့လက်ရှိနိုင်ငံတော်အာဏာကိုတပိုင်းတစားချုပ်ကန်ထားတဲ့ကျွန်တော်တို့ရဲ့ဒီဝစီဘက်အစိုးရပေါ့နော်သူတို့ဒီမှာအကြဲတခုရှိပါလေအဲအဲ့ဒီအကြဲတဲကသူတို့စိတ်ထင်နိုင်သွားလို့မရဘူးသူတို့ယုံထားမှာကျွန်တော်တို့နားလေအဲအဲ့လိုယုံထားတဲ့အခါမှာဒီလူကြီးသားတွေနဲ့နိုင်ငံကြီးလုပ်ဖို့ကြင်ဘက်တွေကိုပါဝင်လာဖို့ပါဝင်လာနိုင်ဖို့အခွင့်အရေးသူတို့ဖန်ပြီးပေးတဲ့လို့ကျွန်တော်မြင်တယ်နောက်တစ်ချက်ကျွန်တော်နဲ့ခက်ကြိုင်နေပေါ့နော်ဟို1988ကအသက်20ရွယ်ကျွန်တော်တို့တောင်းသားတွေပေါ့ကျွန်တော်တို့ရဲ့ခက်ကြိုင်တွေဟာသူတို့တိတိယောယောသုံးချက်ချက်တွေကိုတိတိကျကျမဆုံးဖြတ်နိုင်သေးဘူးဆိုတော့ကျွန်တော်သတ်တည်တယ်။ဒါကကျွန်တော်တို့တွေဟာလိုအပ်ချက်တွေရှိနေသေးတယ်။အကြောင်းကိုတာဝန်ယူမှုတာဝန်ခံမှုနဲ့ရဲတင်းလှုပ်ဆောင်မှာအညောင်မြင်ကြီးကလှုပ်ဆောင်မှာလို့ကျွန်တော်တို့ခက်ကြိုင်တွေပြောချင်ပါတယ
်။မုံရမြို့မှာကျင်းပမဲ့ရှီလီလုံအခမ်းအနားနဲ့ပတ်သက်လို့ကိုကျော်မိုးလှိုင်ကရှင်းပြပါတယ်
။အဲဒီရှီလီလုံအခမ်းအနားမှာကိစ္စကမုတ်စီကြီးအတွက်တိုက်ပွဲဝင်ကြဆုံးသွားတဲ့အနာဂတ်အာဇာနည်တွေပထမအလေးကြီးမဲ့အစီအစဉ်လို့ဖြစ်ပါတယ်။နော်လူကြီးပိုင်းကဘုံဟာရှိလေးလုံးတမိုင်းကိုစစ်စင်ကိုပြောမယ်ပေါ့နော်။နောက်ဒီအခမ်းအနားရှိမှလည်းမှတ်တမ်းပြကန်းဆိုပြီးလုပ်ပါမယ်။အဲဒီတမိုင်းနဲ့မှတ်တမ်းပြကန်းဆိုရင်ရေခင်ကာလမှာတပ်ပုံမှတ်တမ်းနေကျွန်တော်တို့ဂျာနယ်တွေစာဆောင်တွေအဲဒီစာအုပ်တွေစာဆောင်တွေဆိုရလဲတကယ်တော့ကျွန်တော်တို့ဒီဟိုနှစ်တချို့ဆို10စုနှစ်နဲ့ချီပြီးတော့မြောက်မှာဟိုတေချာလုံအောင်ထုတ်ပို့ပြီးတော့မြုပ်ထားခဲ့တဲ့စာဟစာရန်တွေဖြစ်ပါတယ်။အဲဒီစာဟစာရန်တွေကိုကျွန်တော်ကပြန်လဲပြသမှာဖြစ်ပါ
မောင်ရမြို့မှာတော့ရှီလီလုံအခမ်းအနားကိုအရှိရေမိန်ကျောင်း၌နိုင်ရည်စင်အနီးမှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျာရှီလီလုံမျိုးဆက်ပွင့်လင်းငင်းညံအဖွဲ့အစည်းကစီစဉ်ကျင်းပမယ့်28နှစ်မြောက်ရှီလီလုံဒီမိုကရေစီအရေးတော်ပုံအခမ်းအနားကိုတော့ရန်ကုန်တင်ကန်းကျွန်းစိုက်ကဆန်ဓမ္မပီယသာသနာရိပ်သာမှာဩဂုတ်လ10ရက်တနင်္လာနေ့မနေ့10နာရီမှာကျင်းပသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ဆက်ပါမယ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါမြန်မာစိုက်ပျိုးရေးလေယာထုတ်လုပ်မှုအကြောင်းကမ္ဘာ့ဘဏ်အမှုတန်းတွေကသူ့ဧည့်သည်လုပ်ပြီးမကြာခင်ကအစီရင်ခံစာထုတ်ပြန်ထားတာပါဒီစာတန်းကိုဦးအောင်ခင်နဲ့ကိုကျော်သိန်းကပူးတွဲတင်ဆက်ပါမယ
်မြန်မာပြည်သားအများစုဟာကျေးလက်မှနေထိုင်ကြတဲ့အတွက်ဆင်းရဲမှုကြာဆင်းရေးလမ်းစဉ်ချမှတ်မယ်ဆိုရင်စိုက်ပျိုးလေယာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနားလည်ဖို့လိုပါလေဒါပေမဲ့ဒီနေရာမှာအလွန်အားနည်းတဲ့အတွက်ထိရောက်စွာလုက္ကိုင်နိုင်မှုကက်ခဲပါတယ်။ဒါကြောင့်မို့အရာဝတီဘကိုးစကိုင်းနယ်ရှမ်းပြည်နယ်ကအိမ်တောင်စု2000နီးပါးကို2014မှာစစ်တမ်းခောက်ယူပြီးလေယာထုတ်လုပ်မှုအစီရင်ခံစာရေးရတယ်လို့ကမ္ဘာ့ဘဏ်အုပ်စုနဲ့ LIFD အဖွဲ့ကဆိုပါတယ်။ February လက Analysis of Farm Production Economics ဆိုတဲ့စာမျက်နှာ200ကျော်အစီရင်ခံစာထွက်လာပါတယ်။တိုင်းနယ်ပြည်နယ်လေးခုကရွာကြီးတွေကိုလှိလာတာမှုတပြည်လုံးကိုစားမပြုပေမဲ့လုတ်ကွင်းလုတ်ကွက်နဲ့ထုတ်လုပ်မှုဆက်ဆက်နေပုံကိုတင်ပြထားပါတယ်။ဘေးစံနှုံးနဲ့ပဲတိုင်းတိုင်းလေယာထုတ်လုပ်မှုနှိမ့်ချနေတာမှုတိုးတက်ဖွံ့ဖြိုးရေးမှာအကန့်အသတ်ရှိပါတယ်။အစိုးရအနေနဲ့အဓိကပါဝင်ရမယ့်ကျေးလက်အခြေခံအဆောက်အုံကောင်းမွန်မှုနဲ့လေသမားကိုအတတ်ပညာပေးမှုစတာတွေမှာချို့တဲ့နေတဲ့အတွက်လေယာထုတ်လုပ်မှုနှိမ့်ချရတာဖြစ်ပါတယ်။၆ခွေရာသီမှာနှွေတပားဆိုက်ရတာအရင်နီးများပြီးအမျက်နေတာမှုအချားသီးနှံစိုက်ပျိုးရေးကိုအားပေးသင့်တယ်လို့ဆိုပါတယ
်စစ်တန်းကောက်ယူတဲ့အိမ်တော်စုမှာ80ရာခိုင်နှုန်းဟာမိုးစပားဆိုက်ပါတယ်၆ခွေရာသီမှာနှွေစပားဆိုက်သူ20ရာခိုင်နှုန်းသာရှိပြီး80ရာခိုင်နှုန်းကကောက်ပဲသီးနှံဆိုက်ပါတယ်ဘဲဒီစိန်ပဲဝါကလေးနဲ့မတ်ပဲကိုအများဆုံးဆိုက်ကြပြီးအိန္ဒိယအာရဗ်အမရိတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်ကိုတင်ပို့ပါတယ်2014မှာပဲမျိုးစုံဒေါ်လာတန်း800ကျော်ဘူးတင်ပို့နိုင်ပြီးဆန်ကတန်း600ကျော်ဘူးသာတင်ပို့နိုင်ခဲ့ပါတယ်။စီထွက်သီးနှံနဲ့ပြောင်းစိုက်ပျိုးမှုရှိပေမဲ့လူဝါအများကြီးစိုက်ထူရပြီးအထွက်နည်းပါတယ်။မိုးစဘာစိုက်ပျိုးမှုကိုတရက်လောက်အားနဲ့တွက်ရင်မြန်မာပြည်မှာစဘာ23ကီလိုသာထွက်ပြီးကမ္ဘောဒီးယားမှာ62ကီလို၊ဗီယက်နမ်မှာ429ကီလို၊ထိုင်းမှာ948ကီလိုထွက်လို့မြန်မာထက်အများကြီးသာပါတယ်။ဒါကြောင့်နိုင်ငံသားမှာရှင်ပြိုင်ဖို့အခက်အခဲရှိပါတယ
်မြမစိုက်ပျိုးရေးနည်းဟာလွန်ခဲ့တဲ့အနှစ်20လောက်ကထိုင်းနဲ့ဗီယက်နမ်မှာသုံးခဲ့တဲ့နည်းဖြစ်ပါတယ်တရုတ်ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ကမ္ဘောဒီးယားအိန္ဒိယမြန်မာစတဲ့နိုင်ငံ၈နိုင်ငံကိုတန်းစီပြီးစံစဘာကရတဲ့အမြန့်ငွေကိုတွက်မယ်ဆိုရင်မြန်မာကအနည်းဆုံးတရုတ်နဲ့ထိုင်းကအများဆုံးဖြစ်နေပါတယ်လေယာဉ်လောက်ကမှလည်းမြန်မာကအနည်းဆုံးဖြစ်ပြီးတရုတ်နဲ့ထိုင်းကအများဆုံးဖြစ်ပါတယ်။ We are the Matane, Chen, the town Joda, Luca Yabade, Mutepi, a little to the Mialare, Leia Luta, Shaba Lavade. Nipomiazo, Soya, we are suffete, Sojogu, Leia Gandama, Twinabade. Tiny Vietnam, ma'am, use about Yabu, Piatana, Machibi, me, Mimabima, a long low Yabu, a cake, Shibade.
Seri Saltabi, me, Saibumi, Sene Yaga Nomuda, Ji Binamare. Tiny Vietnam, Saibumi, Conase Yaga Noha, Say Ye Donaimare. Mabiga, let a mark on a say I know her. Mula Rampina lauda, then Mula Mo, Saibu Yipina below Yama, Tatana Shibare. Uboma, Danny Oza Donyama, Chosa Majara Shibare. Nitrogen, phosphorus, Donenyama, Moya Dima, Luda Lama Dome, Nuya Dima, Lura Te Pudon Tavare. Tajo, Danny Oza Donajin to be made, Tiny Vienna, Putuette, Subare. Murima, Sabasai Dago, Diga Tabi me. Nuya Dima, Atati Nanriha, Sabate, Po Yejibare. Nane, Kalebeha, San Long Yamiabe, Tolu Desi, Pumu Tatarelu, Subare.
Tabala Giha, a chain, they would like the thin and pin tumu, Quevia Tora Gulet in Piatavare. Eauriga, Jinga, and Enge, she did Ditan is a gangtanga, say it out Ditama, Peri Zenga, Amiason, Amiazon Chipare. Taja, Nia Dita would like the Conchiazi, Tolumu. ကိုယ်ပြသွားတာကိုအစိုးရကအသိမှတ်ပြုပြီးစံစဘာကိုကြည့်အဓိကထားတဲ့လမ်းစဉ်ကိုပြန်လည်ဆန်းစစ်တင်တယ်လို့ဆိုပါတယ်။ကုန်ကျစရိတ်နေပြီးအများအစုံများတဲ့တီးနံစိုက်ပျိုးနိုင်အောင်လှုပ်လှလလောက်ခွင့်ပေးရင်စိုက်ပျိုးလေယာထုတ်လုပ်မှုတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။အများအစုံများတဲ့တီးနံအမျိုးမျိုးစိုက်ပျိုးရေးကိုထောက်ခံအားပေးမယ်ဆိုရင်စံစဘာဦးစားပေးလမ်းစဉ်တဲ့ပုံမှုချက်ပြန့်တဲ့ ပြည်သူလူထုရဲ့အတွက်ပါမျိုးစေ့ပြဝင်နေအောင်ဆောင်ရွက်ရပါလိမ့်မယ်ခင်မီစိုက်ပျိုးရေးအတက်ပညာကိုအသုံးပြုတတ်အောင်လေသမားပညာဘီလုပ်ငန်းတွေတိုးချဲ့လုပ်ကင်ရပါလိမ့်မယ်လေသမားတို့ရဲ့စိုက်ပျိုးရေးစီမံကိန်းကိုလိုက်ပြီးရေးပေးနိုင်မယ့်ဆယ်မျိုးစနစ်ရှိဖို့လိုကြောင်း analysis of farm production economics စာရမှာ ကမ္ဘာ့ LIFD အဖွဲ့ကစမ်းစစ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ဖြစ်ပါတယ်အခုတော့နာနေခင်အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြည့်အောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်
Blessing in disguise.
Good team, Pia Pima Pipari. Salumbanga B L E S S I N G. Blessinga B L E S S. Bless Sure Chigan Wohayaga Sente Labi. Kriyan Bada Thonunya Kanji Pira Pipari. Nan Damamho Nan Pide. Blessing Garo Kanji Mingla Pipari. Nizin Thonri Maro Kamyada Mingla Shida. အကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုရည်ညွှန်းပါတယ်။ဥပမာကျန်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင်။ IN ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့။ ဒီသုံးဆင့်တဲ့လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါ။ဘာသာရေးကန်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည့်ဖြစ်စေကောင်းသည့်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတွေကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင့်တဲ့လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့အီဒီယမ်အသေးပဲကတော့ကျမဆောစောကပြောခဲ့သလိုပါပဲအဆို na sin chi ja ya aw.
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
Chino New York ko le yin bian lut twa da. A so re ga a kaung phit la de lu su ya ma ba. A di le yin ga ya di u ru so lu pye cha ke de lu de be ya ba de. Upma ko naw ta khaw na sin chi ja ya aw.
I must say, it's a blessing in disguise I missed the flight to New York. The plane crashed because of bad weather. Mixed blessing.
M-I-X-E-D, mixed ga. M-I-X, mixed, sure, verb kriya ga ni sinte la bi, yonora, yora gu sulura pi pari. M-I-X-E-D, mixed ga ro, past tense, atitabo gu piare, yono pida gu, yinhuna pi pari. Diniyama, nan noun pide, blessing, sure, kauni mingla, sure, wohaya gu shima, adjective nama widi dana pi, don't pi utara mu. Pelu blessing le, pelu kauni mingla le, sure, no. Yonide, Gauni Mingla, Lu, to be don't tara pibari. Yonide, Suro, Sone, Gaun, Yonida, Boshi. Shinzo Uma, Bia, Messuino. Numu Swango, Detangera, Dig Bampina, Shinriga. Detrishi Jeha, Lanza, Pi, Numu Swango, Don't Bu Nilo, Gaunju, Shidlu, Numu Bunlo, B, Lu, Miago, Dizzy, Nine, Dwejangle, Sojo, Shide, Lu, don't that Javari. Dichini Muha, Mixed Blessing Boshi. Dajang, idiom a de begaro. Yibuya apin suin, a joshi bung bobby melule, degero a gambe shidlu, a sobele shinidago, saluda pibari. Diniapino, a sone gang yonidabo. Didone badelu, Josh go bid umago, nas in jijayao.
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
Chinokuni, Tuzinido, Dola Thandia, Ti Pauta, a sone gang yonide, Sula Lu, Suya Mama. Through they go, Chana Lajara, Mambi Mir. Through Indong Yigaro, Quashing Hune, Sunta Kere Lilu, Debi Yavare, Umago Narako, Nasin Chijaya.
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
Pibari. Salumbanga. C O U N D count ka yidweta. Y O U R yoga thing e. B-L-E-S-S-I-N-G-S, blessings ka, kaunji mingla, sula, suro, zakwai tunye, tayay, tibe ga, kaunye, se chana zia, pide harwe gu, ye dweji ba bo shim. Idiom adewe ga le, shimare, go kan kauna go, jesu di mu pipare. To the pinch, maru mima buddha bada male, go bua ma loba doda moha, shime sa, shida ne yao yin din din bi, shida go dambu tatada pipare. Ubama, Lupiarago, Jesu Dimbo, Go Bama, Mashirago, Mepi, Sixiani Mesa, Shida Dwego, Jesu Dimbogo, Slora Pipari. Didone Badelu, George Gubide Umago, Nasinjaya.
Many refugees count their blessings to be resettling in America.
Duca de Emia Biaga, through American Bidon Zuma, La Yau Chicha, Nitangui, Yajare Dwe. Gangaune lilu, yusa jara pipare, lu dibi yabari. Umago, not count, na sinjijaya.
Many refugees count their blessings to be resettling in America.
Dorashimiago, didrimba, jimpia gere, idiom atonwigaro.
Blessing in disguise. Mixed blessing. Count your blessing.
Do pijabari. Not about Kulu Chimio Male, idiom Aton Rigo, Jimpia, Bill Mahu, Samuel Nas in Java Shim.
Tolada, then Puchare, American idiom, though English Dingalago Nas in Gayarawa, Majagima, Iauri, Hibi, Chinigo, Timpiama Pedalo, Fui, Diaily Line, Seasonigo, Line with a Donzane, Lizzie, and Azene, Line Latia, Goose Eduani, Samuel Nas in Malakmia.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ကြီးမနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္ဂနွေမနက်အစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုဒုတိယနိုင်ဝက်အတွင်းမှာတော့ဆက်သွယ်မင်းမြင့်ရဲ့တပုတ်နဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့စနေညတရားရည်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတင်ဆက်မှာကရေလွှမ်းမှုမှုကြောင့်ရေဘေးဒုက္ခတွေတိုးလာနေတဲ့အရာဝတီတိုင်းမှာအရေးပေါ်ကယ်ဆယ်ရေးတွေကိုအဆက်မပြတ်ဆောင်ရွက်နေကြောင်းဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ဇလွန်ဘက်မှာစိုးရင်ရေအမှတ် 38 ပေကျော်ပြီးနောက်ထပ် 3 ပေလောက်မြင့်တက်လာတဲ့အတွက်အနီရောင်အဆင့်ကိုတတ်မှတ်ထားပါတယ်အခုလိုရေဘေးအသင့်ဒေသမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတပ်မတော်ကအချိန်မရွေးပူးပေါင်းဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကကွေးဝန်ကြီးကနေပြည်တော်မှာမနေ့ကပြောကြားပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါအခုရေလွှမ်းမှုတံကိုဆွဆွရွရခံနေရတဲ့ AR တိုင်းဇလုံမြို့နယ်ဘက်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုတော့လက်ရှိအခြေအနေထိထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ကြောင်းဇလုံမိသက်ဌာနကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့တာဝန်ကျဝန်ထမ်းတအုပ်က VOE ကိုပြောပါတယ်
ကျွန်တော်တို့ညာဘက်ဒီမှာရေကင်းလှည့်ပေးပါခင်ဗျအိမ်နေပါတယ်ရွှေပေးပါတယ်အိမ်ကြီးဝိုင်းဆောက်ပေးပါတယ်ကျွန်တော်တို့ဌာနချပေးတဲ့စပီးဘုတ်တွေနဲ့ကဲစေပါတယ်လေလေးပေါ့ဟုတ်ကျွန်တော်တို့အမျိုးတွေဖြစ်ဖြစ်ဖုံးကြောင်ပြည့်ဖြစ်ဖြစ်အလုံးကြီးရွှေပေးပါတယ်ကျွန်တော်တို့အိမ်တော်ကျွတော့တထောင်ကျော်လောက်လို့ရှိမှာခင်ဗျအဲ့စင်းစရာနေပဲရှိတယ
်လူအသေးပြောက်ဒါမှမဟုတ်တရိတ်ဆန်ပေါ့နော်ဟိုမွေးမြူရေးလုပ်ငန်းအဲ့ဒီရဲ့အခြေအနေတွေရောဘယ်လိုရှိလဲရှင
်မရှိပါခင်ဗျအဲ့ဒါတော့ကျွန်တော်တို့ဟိုကကြိုတင်ပြီးတော့ကဲဒီလောက်ထားတဲ့အတွက်မရှိပါဘူးမရှိသေးပါဘူ
းပြန်ပြီးတော့ရေကြမယ်အနေထားတို့နောက်တစ်ခါစိုးရင်ရတဲ့အနေထားတွေကြတော့ဘယ်လိုဆောင်ရွက်ပေးနေလဲရှင
်ရေကတော့နောက်ထပ်နည်းနည်းတက်မယ်လို့ဆိုရှိတယ်ဟိုကနောက်ထပ်တစ်ပေလောက်တော့ထပ်တက်ပါမယ်ဗျကျွန်တော်တို့လည်းဟိုအတက်နိုင်ဆုံးနေတိုင်းပဲဟိုရှာဖို့ကဲဒီထွက်နေပါတယ
်ဟုတ်ကဲ့အခုကတော့ဇလွန်ဘတ်အချမ်းပေါ့နော်ဇလွန်ဒေတာတဝိုက်ဆိုတော့တခြားဒီ AR တိုင်းလုံးအနေထားရကောဘယ်လိုရှိလဲရှင
် AR တိုင်းလုံးနေတာတော့တော်တော်ရေနည်းနည်းတော့ကြည့်နေပါလေဒီဘက်မှာလည်းဟိုတော်တော်ရေကြီးနေပါလေဟိုမနစ်ကလည်းတပေတော့ကြော်ပါလေခင်ဗျဟိုမူရသုံးမူကတော့ရှိပါလေခင်ဗျမူရချင်းကတနေ့လေး၅နာရီလောက်တော့ရှိပါအဲဆိုအဆက်မပြတ်ရပါတယ်နောက်တော့မြေရလည်းတက်ပါလေအခုဆိုရင်ကျွန်တော်တို့ဇလုံက48.85000ဖြစ်သွားပြီကျွန်တော်တို့ဒီစိုးရင်ရေမက်ကဒီဇလုံကဆို38ပဲအခုဆိုရင်38ပြီ3လက်မှ3ပြကျော်ခဲ့တဲ့အတွက်ညောင်ဖြစ်သွားပါတယ
်အခုဒီလူတို့ဒေတာကန်အခြေအနေတွေရောဘယ်လိုရှိလဲရှင်သူတို့တွေကဟိုအချိန်နဲ့အမျှဒီဘေးရန်တွေရဲ့အခြေအနေရောသူတို့သိနေလားရှင
်ဟုတ်ကဲ့သူတို့တော့သတိနေထားတော့ရှိတော့ခင်ဗျအဲလိုမျိုးကျွန်တော်တို့ဖြစ်တယ်ဆိုလဲကျွန်တော်တို့အကြောင်းကြားချက်ချင်းကြောင်းစားဖို့လည်းမှားထားပါတယ်ဟိုတခုဖြစ်တဲ့ဆိုရင်တော့မှအကုန်လုံးတရားလုံးဝိုင်းလုပ်ပါတယ်အဲကျွန်တော်တို့လည်းအားရပါတယ်သူတို့အဲလိုမျိုးလုပ်ပြီးတဲ့အတွက်ပို့ပြီးတော့ဘယ်လိုပြောအောင်လဲကျွန်တော်တို့လောက်ကတာလည်းအားလည်းရှိတယ်မပင်မဲ့ဘူးကြာသူတို့ပုံလည်းကြည်ပြီးတော့သူတို့လည်းဝိုင်းပြီးလုပ်ပါတယ်ကျွန်တော်တို့လာတော့လေသူတို့လည်းရဲ့ရွာအကုန်လုံးပျော်ကြပါတယ
်အလားတူမနေ့တောက်ကြနေကနေပြီးတော့မှအစိုးရအနေနဲ့ပထမဆုံးချိန်ကျင်းပတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အစည်းအဝေးမှာတော့ရေကြီးမှုဒဏ်ခံရတဲ့တိုင်းနဲ့ပြည်နယ်တွေမှာအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်ဘက်ကအချိန်မရွေးအဆင့်အစ်ပူပေါင်းဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကအခုလိုပြောကြားသွားပါတယ်
ကျွန်တော်တို့တက်မတော်အနေနဲ့ကတော့အမိန့်ဆောင်ပြရမှာပဲ။အဝဝဒီစီရဲ့ကြားရတယ်။သိရတယ်ကျန်တယ်။အဲ့ဒီကြရင်တက်ဖို့ရသွားရောက်ပြီးမြင်ပြတာဖြစ်ပါတယ်။အမိန့်ဆောင်ရဖို့သတင်းကိုတော့ပြေပေးပါမယ်။အဲ့ဒီတိုင်းနဲ့ကျွန်တော်တို့သက်ပြေဆောင်ရည်ရှိပါတယ်။ဒီမှာတော့ဒီနေ့ဓာရီဒေတာကြီးမျိုးများပါတယ်ဆိုကျွန်တော်တို့ဘက်ကဆောင်ပြနေတဲ့လေးတွေပြပြကျွန်တော်တို့မှာတက်မတော်ရရဆိုစေုံတွေမှာအသိရှိပါကံလာတော့သိရှိပါမြေပြင်တော့သိရှိလို့လိုက်ရင်တော့ခံ
ဒီစည်းဝဲကိုတိုင်းနဲ့ပြည်နယ်အသီးသီးကဝင်ကြီးချုပ်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြတာပါ အေယာဝတီတိုင်းဝင်ကြီးချုပ်မန်းကျော်နီကတော့လက်ရှိအေယာဝတီတိုင်းတွင်ရေလွှမ်းမိုးမှုဒဏ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့သတင်းတော့တွေကအစီအဝေးအပြီးအခုလိုပြောသွားပါတယ
်။ဆိုရင်လည်းရေတွေနဲ့ရေဓာတ်အစားရှိတယ်။အခုကရေဓာတ်ရဖြစ်နေတဲ့ကြောင့်လို့ပင်လယ်တွေကိုစေဝေးမယ်အစားပင်လယ်ကကြီးပိတ်ထားတဲ့အတွက်ကြောင့်လို့ငါတို့တော်တော်လေးခံရမယ်လို့ယူဆတယ်။ဒါမဲ့လို့အကုန်လုံးသဲအိတ်တွေပါလေအကုန်လုံးမှာလှုပ်ထားပေးတာဒီမှာရေကားတာတွေပဲ။အဲ့ဒီအပေါ်မှာသဲအိတ်တွေအစင်းလေးအစင်းလေးအစင်းလေးအကုန်လုံးအော်နော်။ပေါင်းတဲ့ချီပြီးတော့ယူထားပြီးပြီ။အဲ့ဒါဘယ်လောက်မြင့်တက်လာမလဲဆိုတာမသိဘူးလေ
။မုတ်တုံမိုးရွာသွန်းမှုကြောင့်မန္တလေးစကိုင်း၊မကွေး၊ပဲခူးနဲ့အေယာဝတီတိုင်းတွေအပါအဝင်ချင်းပြည်နယ်မှာရေလှမ်းမှုဒဏ်ခံရပြီးတိမ့်တဲ့ချီရှိနေတဲ့ရေဘေးသင့်ဒုက္ခသည်တွေအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့ရေးတွေလိုအပ်နေကြောင်းပြည်ရင်းသတင်းတွေမှာဖော်ပြထားပါတယ်ရှင
်။မင်းညနေမေးမြန်းတင်ပြခဲ့တာပါ။အခုတော့စနေနေ့ညထုတ်လွှင့်ခဲ့တဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဆေးဆိုးရအဆက်ဆက်လက်ထက်မှာဆေးဆိုးရကိုစန့်ကျင်ပုံကန်ရင်းနဲ့မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအကြောင်းမျိုးမျိုးနဲ့ထွက်သွားကြတဲ့ဒီမိုကရေစီလို့ရှားသူတွေရှိပါတယ်အများစုကတော့တချင်တုန်းကចောင်းသွားတွေပါအဲ့ဒီလူတွေဟာပြည်ပမှာဒီမိုကရေစီလို့ရှားမှုတွေလူခွင့်ရေးလို့ရှားမှုတွေဆက်ပြီးတော့လုပ်ကြံကြတခြားတမိုးဝမ်းကြောင်းတခါပညာရေးစသည်အဖြင့်လေလာစီးပူးကြသင်ယူကြလုပ်ကြံကြရင်းနဲ့အခုချိန်မှာတော့မြန်မာနိုင်ငံပြောင်းလဲနေတဲ့အခြေအနေအောက်မှာကိုယ်နေခဲ့တဲ့နိုင်ငံကိုယ်မွေးခဲ့တဲ့နိုင်ငံကိုပြန်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်ကျင်ကြတဲ့သူတွေရှိပါတယ်ကျွန်တော်အားလုံးကိုမဆိုလိုပါဘူးဒါပေမဲ့အခုအပြင်ရောက်နေကြတဲ့သူတွေထဲမှာအထဲကိုပြန်ပြီးတော့လှုပ်ကန်ကျင်ကြသူတွေရှိပါတယ်အဲ့လူတွေအထဲပြန်မှုပြင်ဆင်ကြတဲ့အခါမှာအခက်အခဲအမျိုးမျိုးတွေ့ရပါတယ်တချို့ကဗီဇာမရပါဘူးတချို့ကလည်းပဲဗီဇာကရက်တူဗီဇာပဲရပါတယ်ရက်ရှည်နေဖို့ကြတဲ့အခါကျတော့လည်းပဲနေလို့မရတဲ့အခြေအနေကြုံရပါတယ်စသည်အားဖြင့်တခါတည်းမှာတကယ်တိုင်းပြည်အပြောင်းအလဲမှာဝင်ပြီးတော့တထောင်တနေရာကနေပါဝင်ပြီးလှုပ်ကန်မှုအတွက်မှလည်းအခက်အခဲတွေရှိနေပါတယ်ဆိုတော့ဒီလိုမျိုးပြည်ပရောက်ဒီမိုကရေစီရဲ့လှရှားသူတွေအခုလိုမြန်မာနိုင်ငံဒီမိုကရေစီနိုင်ငံတော်အစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်ဒီနိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူပိုမဖြစ်နိုင်ပါဘူးလားဒီလူတွေမှာအတွေ့အကြုံတွေအသိပညာတွေကျွမ်းကျင်မှုတွေရှိပါတယ်ဒါတွေကိုပြန်ပြီးတော့အတုံးချခွင့်ပေးမယ်အတုံးချခံခွင့်ပေးမယ်ဆိုရင်နိုင်ငံအတွက်ဘာများအကျိုးရောက်သွားနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနူးရှိပါတယ်သူကနိုင်ငံကျန်းမာရေးကွန်ရက်ဆက်ဆောင်ရေးအသင်း ABB ရဲ့အတွင်မှုဦးတိတ်နိုင်မှာဦးတိတ်နိုင်ဒီလိုင်းပေါ်မှာရောက်ပါပြီ။နောက်တူကလူ့ပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပါ။ဦးအောင်မိုးစောကိုကျွန်တော်တို့ထုတ်လို့ရမှုမဆုမုံကလက်ရှိချင်းဒီမှာတော့စူးစမ်းပြီးတော့ဆက်သွယ်နေပါတယ်။ဂျန်နေတဲ့ပေါင်းဝင်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်။ဆိုတော့ဦးတိတ်နိုင်ဒီလိုင်းပေါ်မှာရှိတဲ့အတွက်ဦးတိတ်နိုင်ရဲ့သဘောထားအကျဉ်းဆုံးကျွန်တော်တို့နားထောင်ကြည့်အောင်ပါ။ဆိုတော့ဦးတိတ်နိုင်ရေးပြည်ပမှာရှိနေတဲ့ဒီမိုကရေစီလှရှားသူတွေတာဦးတိတ်နိုင်ကိုယ်တိုင်နဲ့အပါအဝင်မှာမြန်မာနိုင်ငံတွင်းကိုပြန်ဖို့ဘာကြောင့်ဒီလောက်ခက်နေရတာပါလဲ။ဦးတိတ်နိုင်ဘလို့မြင်ပါသလဲ။
ဟုတ်ကဲ့အဲ့တော့ကတော့ကျွန်တော်တို့ထောက်ကျားဆက်ဆက်ရခုနဲ့လက်လက်ကဥပဒေနဲ့ဆက်ဆိုင်ကြလို့ပဲဒီလက်ရှိဖြစ်ဆက်ဆက်ဒီအစိုးရတွေအထက်တွေအစိုးရတွေလည်းဟိုဆက်ဆိုင်တယ်လို့ဆက်ဆိုင်တယ်လို့ပြောပါတယ်ကျွန်တော်တို့ကျွန်တော်ဥပဒေတွေဆက်လာပြီးတဲ့အခါမှာအရေးကြီးရဒီမှာရောက်နေတဲ့လူတွေကိုဒီအမီမဲတင်ရနေချေဆော့တယ်ဆိုပြီးတော့အထောက်နဲ့ဆက်နှစ်ခုနဲ့မှာကြည့်ရပါတယ်ဆိုတော့ဥပမာအဲ့ကြောင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီ ICGDB ဆက်ကကျွန်တော် ABD လိကောက်ဒီ ABS ရဲ့ NDD စသဖြင့်ဒီကမှာနေထိုင်ပြီးတော့ဒီလိုဒီမှာဒီလိုဒီလိုလှူရှာနေတဲ့လူတွေကိုအမီစင်းရနေချေဆော့ခဲ့ချေဆော့ခဲ့တယ်လေဒီမနေ့ညကပြန်ဝင်တဲ့ခါမှာဟိုခုကကဟိုဒီလိုပြောတယ်လေဒီကအခက်ခဲဒီလိုသိကြမင်းတွေကအများနဲ့အများကျောရပါတယ်။ဒါတော့အခုတည်းကဒါကြောင့်စေဝင်စေဝင်တော်မှဒီ SGDB ရဲ့ဝေဒီရဲ့ဖြစ်ထားခဲ့တာပါ။ဒါတော့ဒီနေ့ညရေးတဲ့ဒီ
ဒ
ီရေးတဲ့လေစစ်မှန်ရေးတဲ့ဒီလိုကြီးရေးတဲ့တောက်လျှောက်သင်ကြားလာခဲ့တဲ့လူပါ
။ဒီ
လိုလေဒီနေ့ဒီချိန်မှာဒါကြောင့်စေဝင်ပြန်ရမယ်စေဝင်တော်မှခံဝင်လက်မှတ်လေးထိုးရမယ်စစ်ကလေးအမျိုးမျိုးပဲလေ
။ဟုတ်ကဲ့။
အဲ့ဒါအဲဒီတော့ဟိုရှိနေသေးတာလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကတချို့ဆိုရင
်ဟုတ်ကဲ့ဒီကတည်းကဒီကဆက်ဆံရလို့ပြောပါတယ
်ဟုတ်ကဲ့တချို့ကိုဆိုရင်လုံးဝဗီဇာမပေးတာရှိတယ်ဆိုတော့အဲ့ဒါကရောဘာဖြစ်လို့အခုအချိန်ထိဒီလူတွေကိုဗီဇာမပေးတဲ့အခြေအနေမျိုးဖြစ်နေရတာလဲ
ဆိုတော့ကျွန်တော်အကြံကတော့ဒီအစိုးရအကြောင်းအလဲမှာကိုသက်ရှိအစိုးရရှိနေတယ်လဲစိတ်ခုံမှုတွေရှိပါလိမ့်မယ်ဆိုတော့အရင်အစိုးရလက်ထက်တွေကအစအပတ်လူဟိုစိတ်ကြားချက်လူအမိတ်လူဟာဘူးတစ်ခုချင်းကိုပြန်ပြီးတော့ခြင်နေရတဲ့အခြေအနေဖြစ်ပါတယ်ဥပမာကိုမမဝါမေကသူ့ကိုတန်ရရတော့တောင်းရခါလာမှာဒီကထွက်ပြေးလိုက်တယ်ပုံမှန်လေဒီမှာသိရဒီဒီမဲကြီးကရှိနေတယ်ဆိုတဲ့ကိစ္စတွေဖြစ်တယ်ဆိုတော့အဲ့တော့အဲ့ဒီဟာမျိုးတွေအစိမ့်ပါဟိုသိစိတ်မလုပ်နိုင်သေးဘူးဖြစ်ပါလေကျွန်တော်ဒီမှာကတော့သူတယောက်ကျဲကိုချိန်ချင်းမှာမျိုးထက်ကျွန်တော်ဒီဥပဒေတွေမျိုးဥပဒေတွေပညာချက်တွေထုတ်ပြီးတော့လုပ်ရလိမ့်မယ်လို့ရှင်းပါတယ်အဲ့ဒါကလည်းအားလုံးကိုဟောချုံတယ်လို့ကျွန်တော်ယူပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီနေ့ဝင်ဆွေးနွေးမဲ့လူတွေထဲမှာတဦးကသူကိုယ်တိုင်ဟဲ့လား88မျိုးဆက်အကြောင်းသားဟောင်းတူဖြစ်ပါတယ်ပြီးတော့ပြီးခဲ့တဲ့ကာလအတွင်းကလည်းပဲပြီးခဲ့တဲ့ဆိုရလည်းထဲပြီးခဲ့တဲ့ကာလအတွင်းကလည်းပဲမြန်မာနိုင်ငံကိုဝင်ကွင်းရပြီးတော့မြန်မာနိုင်ငံမှာသွားပြီးတော့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်ကိုကျော်မြထူးပါဆိုတော့ကိုကျော်မြထူးကိုကျော်မြထူးရဲ့အတွေ့အကြုံနဲ့နိုင်ရှင်ပြီးတော့ဆွေးနွေးပါဦ
းဟုတ်ကဲ့ဟိုနင်းပေါ့လေကျွန်တော်တို့ဒီနိုင်ငံက88မျိုးဆက်ပေါ့အင်အားစုနေပြီးတော့အဲကျွန်တော်တို့အစုအမဒီယို2014ခုနှစ်ကနေပြီးတော့ဒီကမလာဦးသိန်းစိဖိတ်ခေါ်လို့ကျွန်တော်တို့တွားရောက်ခဲ့ပါတယ်။အဲတွားရောက်ခဲ့တဲ့ကြားထဲမှာလည်းကျွန်တော်တို့အများကြီးပေါ့နော်အခက်အခဲတွေရောအများကြီးကြုံရပါတယ်။ဟိုဟာပေါ့ကျွန်တော်တို့ပြည်ပရောက်နေတဲ့88မျိုးဆက်တွေကိုဟိုဟာပေါ့နော်ယခင်အစိုးရကတော့လည်းရှင်းလင်းပြတ်သားတဲ့ဟိုဟာပေါ့သဘောတမ်းမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့ဖြေချော့တယ်ဆိုတဲ့စကားလုံးကတော့အချိန်မရွေးပေါ့နော်ကျွန်တော်တို့ဖမ်းနိုင်တယ်အဲ့လိုမျိုးသဘောနဲ့ပဲဟိုပါနားလည်မှုတစုံတရာပေါ့ပေးထားတဲ့သဘောပဲရှိပါတယ်အဲ့တော့ကျွန်တော်တို့ဆိုင်ဟာပေါ့ကျွန်တော်အာနာပိုင်ဒီနဲ့ဆွေးနွေးတယ်နောက်ဟိုဒေါန်ဆန်းစုကြည်နဲ့ပါကျွန်တော်တို့ဒီကိစ္စကိုအကြည့်နဲ့ကျွန်တော်ဆွေးနွေးခွင့်ရခဲ့ပါတယ်အဲ့ဒေါန်ဆန်းစုကြည်ပြောတာကတော့ဒီပြည်ပရောက်မြန်မာတွေပေါ့နော်လာနိုင်ဖို့အတွက်ဟိုပါဥပဒေပေါ့တစ်ခုပြတ်တမ်းပေးဖို့ပေါ့နော်အစီအစဉ်ရှိတယ်အဲ့တော့အဲ့ဒီကိစ္စကတော့အဲနည်းနည်းညီနိုင်တိုင်ပင်လို့ဟိုပါတော့အစီအမပြေသေးတယ်လို့ပဲကျွန်တော်မြင်ပါတယ်အဲ့ဒီအချိန်ကတည်းကကျွန်တော်တို့ကြီးကြီးလေးလေးဆွေးနွေးခဲ့တာကဒီပြည်ပရောက်မြန်မာပြည်ပြန်လာပြီးရင်ကျွန်တော်အတိအကျနေထိုင်ဖို့ကိစ္စကြီးနော်နောက်ပြီးတော့နိုင်ငံရေးမှာလည်းပါဝင်ပြည်ပါဝင်တိုင်းမဲ့ဒီဟိုပါတော့လှုပ်ရှားမှုရေးမှာလည်းပါဝင်နိုင်အောင်ထိကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒါတော့အဲ့တုန်းကအာနာရပါတဲ့နော်ဒီကိုင်မျိုးပါတီကအစိုးရအနေနဲ့ဒါရအကြေးလေကိုကျွန်တော်ရှင်းရှင်းလင်းလင်းမရှိသေးတဲ့ခါကြတော့အဲ့တော့တောင်သန်းလူကြီးကဟိုဒါကတိပေါ့နော်လူစုံတရားမပေးနိုင်ခဲ့ပါဘူးအဲအခု MLD အစိုးရနော်တက်လာတဲ့အချိန်မှလည်းဒီကိစ္စကြီးကရှင်းရှင်းလင်းလင်းပေါ့မရှိသေးတာကိုကျွန်တော်တွေ့ရတယ်အရင်အစိုးရအတိုင်းလို့ပဲဒီကန့်သတ်မှုတွေချုပ်ချယ်မှုတွေနော်အများကြီးရှိနေအောင်ကျွန်တော်တွေ့ရ
ဟုတ်ကဲ့ကိုကျော်မထူးကိုကျော်မထူးလိုင်းမဆက်နေပါဟုတ်ကဲ့ကိုကျော်မထူး
ဥပဒေတွေပြောင်းလဲပြီးတော့နိုင်ငံတကာရောက်အမြန်မာပြည်ကိုတော့တိုင်းပြည်နဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်လာဖို့ဖိတ်ခေါ်တင်တယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကိုကျော်မထူးလိုင်းပေါ်မှာဆက်နေပြီပါ။ကိုကျော်မထူးကပြောတာဆိုတာဆွေးနွေးတာနဲ့အတွေ့အကြုံအများကြီးရှိတယ်ဆိုတော့ကျွန်တော်တို့နောက်ထပ်ကိုကျော်မထူးကိုပြောစရာတွေရှိလာပါလိမ့်မယ်။ဒါရိုက်ဆွေးနွေးမဲ့တော်ရရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်။မင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံကြားရပါလား
။ကြားပါတယ
်။ဟုတ်ကဲ့ဥမောင်ကျော်စံပြည်ပရောက်ဒီမိုကရေစီလှုပ်ရှားသူတွေမြန်မာနိုင်ငံပြန်လာပြီးတော့တောင်းတနေရတဲ့တရားပါဝင်လှုပ်ဆောင်လို့တိုင်းပြည်အတွက်ဘာများအကျိုးဆရာရှိပါမလဲဥမောင်ကျော်စံဘယ်လိုသဘောရပါသလဲ။
အော်ကျွန်တော်တို့အမြင်ကဆိုရင်လည်းဒီပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြောင်းရွှေ့ရခြင်းဟိုအကျိုးအများကြီးရှိနိုင်ပါတယ်အကျိုးမရှိနိုင်ပါဘူးသူတို့တွေဟာဟိုတရှိလုံးကဆိုလို့ရှိရင် NLD ပါတီတခြားဒီမိုကရေစီအပြင်ဖွင့်တယ်လည်းအတူတူလက်ပြဖို့တွေပါအမှန်ကဆိုလို့ရှိရင်ဒီဒီမိုကရေစီနိုင်ငံကြီးထူထောင်နေတဲ့အချိန်မှာကျွန်တော်တို့ဒီပြည်ပရောက်မြန်မာတွေလာရှင်းရခြင်းပြောင်းရွှေ့ရခြင်းအများကြီးအကျိုးရှိနိုင်ပါတယ်ဒါကြောင့်အသေးတက်လာတဲ့ MLD အစိုးရအနေနဲ့မိမိတို့နဲ့သူတို့နဲ့လုပ်ကုန်တိုင်းပဲဆွေးနွေးလို့ရပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတတော်တင်နေရကနေရာပြင်းရခြင်းစိုက်ပျက်တာအများကြီးအကျိုးရှိလာမှာပါဒါကြောင့်ကျွန်တော်တို့အများကြီးလက်ခံပါတယ်ထောက်ခံပါတယ်လို့ကျွန်တော်အဲ့လိုဆွေးနွေးလို့ပါတယ
်ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ဆိုဦးတိတ်နိုင်လက်ရှိဖြစ်နေတဲ့ဥစ္စာကအခြေအနေကဟလားတရှိတောင်ဝင်ရှိတဲ့လူတွေနဲ့အရင်အစိုးရလက်ထက်ကတော့ထားပါတော့အရင်အစိုးရဆိုတာကတချိန်တုန်းကစစ်တပ်ကအကြီးအကဲတွေကနေပြီးတော့အစိုးရဖြစ်လာကြတာဆိုတော့ဒီဒီမိုကရေစီလှုပ်ရှားသူတွေပေါ်မှာမြင်တဲ့အမြင်ကတမျိုးရှိခဲ့မှာပါဒါပေမဲ့လက်ရှိအစိုးရကကိုယ်တိုင်ကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့လူတွေအခုပြည်ပမှာရောက်နေတဲ့လူတွေဆိုတာလည်းပဲတချိန်ကလက်တွဲလှုပ်ဆောင်ခဲ့ကြတဲ့လူတွေလို့ပြောရင်မမှားပါဘူးဆိုတော့လက်ရှိအစိုးရအနေနဲ့ကတော့ဒီလူတွေကို ပြန်မလာစေခြင်းဘူးဒီလူတွေပြည်ထဲပြန်လာရင်ရှုပ်တယ်ဆိုတဲ့အမြင်မျိုးရှိနေသလားမရှိဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အလိုက်တော့မရှိဘူးလို့ကျွန်တော်ထင်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ ABB ရာပြည်သူကိုပြန်ပြီးတော့ရောက်တဲ့2013ရောက်တဲ့ဆရာစားပြီးတော့ဒီကျွန်တော်ဥဒေဆိုင်လက်ထက်မှာလဲကျွန်တော်တို့ဒီမြန်မာပြည်ကစီစီရေးကော်မတီမှာကျွန်တော်တို့ပူးပေါင်းပြီးတော့ပါဝင်ခဲ့တယ်ဆိုတော့အဲ့ဒီပြည်ကမျိုးလို့ရှိတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်သူ့တော်ရဲ့ဒီတော့ဥပဒေကြောင့်ကော်မတီလေးနဲ့ကျွန်တော်တို့အများအားထိခိုက်မှုရှိတယ်။ဟိုကျွန်တော်တို့ဒီရေးကြည့်ဒီလက်ပတ်ပြီးတော့ဥပဒေပြုပုတ်တဲ့ပြင်ဆင်ပုတ်တဲ့ဆိုပြီးကျွန်တော်တို့ကဒီစစ်တော်မှာကျွန်တော်တို့ဟိုစစ်စစ်ကြတာပြီးတော့စိတ်မကျတာပဲဆိုတော့စိတ်ရဲစိတ်မကျတဲ့အကြံပေးကြတယ်။အဲ့တော့အရင်ကအရင်ကတန်လျှင်ကြောင်းရဲနေသေးတယ်လို့ပတ်သက်လို့အဲ့တော့ဒီအမေရိကန်အစားစီပေါ့ဒီမြန်မာနိုင်ငံဒီလောကလူခွေကော်မတီနဲ့ပတ်သက်ပြီးတော့ဒီဟိုဟာပေါ့သူပြတောင်းလေးနဲ့ပတ်သက်ပြီးကျွန်တော်တို့ကဟိုဘတ်ဆောက်ကျွန်တော်တို့စဉ်းမင်းနေတာလေကျွန်တော်တို့ရှိကြတယ်အဲ့တော့ပြောချင်တာကကျွန်တော်တို့နေတဲ့ဒီပြည်ထဲကနေပြီးတော့ဒီခဏပါလာလို့ရတဲ့လူတွေကလည်းသူတို့တန်းနိုင်တဲ့ဟာကသူတို့လောက်တဲ့တပြက်ကိုသူတို့အကောင်းဆုံးဟိုလောက်သွားကြတာဖြစ်တယ်ပြည်သားတစ်ခုကတော့သူတို့တွေကဒီတက်ကြည့်ကြည့်ရှိတဲ့လူတွေဖြစ်တယ်ကိုကျိုးရှိနိုင်ဆိုကြတဲ့လူတွေဖြစ်တယ်ဆိုကြတာပါလဲလူဖြစ်တယ်ဒီကျွန်တော်တို့ပြန်တိုက်ကြတယ်ထူတော်ရင်းနေဒီလောကကလည်းပြည့်နေပြီဆိုတော့စိတ်ကလေးလေးလားဒီလူတွေကတကယ်ကိုဆရာဖက်တာလေရနဲ့လက်တဲ့လူတွေဆိုတာကတော့ကျွန်တော်တို့ယုံကြည်တယ်ပဲ
ဒီဟုတ်ကဲ့
ဒီဒီကလက်ရှိဆရာကလည်းငိုကြည့်နေလို့လို့ထင်ပါတယ
်ဟုတ်ကဲ့
ဒီနေ့ဒီနေ့ဆက်ကြည့်အစရမှာတိုက်ကြဖို့ကျက်တိုက်ကြတဲ့ပုံစံနဲ့ဒီလိုရဲ့စိတ်ဖို့မှုတွေဆိုတော့ဒီလိုဟိုဒါကိုစောပြန်နေတဲ့ကာလလို့ပဲကျွန်တော်တို့ကတော့အဲ
့ဟုတ်ကဲ့ကိုင်းတွေမှုစိန်ခေါ်မှုကျွန်တော်လည်းနားလဲပါတယ်ခက်ခဲတွေရှိပါပါဒါပေမဲ့ဒီကိစ္စဘာဖြစ်လို့ဒီလောက်ခက်နေရတာလဲဆိုတော့ကျွန်တော်တကယ်ကိုနားမလဲတာအမှန်ပါပဲဆိုတော့ဥရောမိုးစောလီလိုက်မော်ရောက်ပါပြီဥရောမိုးစောပြည်ပရောဒီမိုကရေစီလို့ရှားသူတွေကပြည်တွင်းကိုပြန်ဝင်ခြင်းနဲ့လှုပ်ချင်ပါတယ်ဆိုတော့လူတွေပြန်ဝင်ဖို့အခက်ခဲတွေ့တယ်အထက်ထဲမှာရေရှည်လုတ်ကန်နေထိုင်ဖို့တွေအခက်ခဲတွေ့တယ်ဘာဖြစ်လို့ဒီကိစ္စကဒီလောက်ခက်နေရတာလဲဥရောမိုးစော
ဒီတိကျကကျွန်တော်တို့အဲ့ဒါကိုပြောဖို့တော့ခက်တယ်ကဟုတ်ဒီလိုကြီးရဲ့ဒီကိစ္စကကျွန်တော်ထင်တယ်အစိုးရတရားအနေနဲ့ဖြစ်ဖြစ်ပေါ့နော်ဒါရှိအနိုင်ရထားတဲ့အစိုးရအနေနဲ့ဖြစ်ဖြစ်ဒီကိစ္စကအကြီးအကျယ်အခက်အခဲတွေ့ရမယ်ကိစ္စလို့ကျွန်တော်အနေနဲ့မြင်ကြဘူး။ဒါတကယ်နေ့တစ်ချက်ကဒီဘလက်လစ်ကပယ်သေးရဆိုတဲ့ဒီအကုန်လုံးပေါ့နော်။အဲ့ဒါတွေအကုန်လုံးကနိုင်ငံရေးကြောင့်ကျွန်တော်တို့အဝေးကိုရောက်နေတဲ့တွေအကုန်လုံးပါတဲ့နေတဲ့ကျွန်တော်နေလို့ယူဆတယ်။ဆိုတော့ကျွန်တော်တို့၃တစ်ချက်ကကျွန်တော်တို့ရဲဘော်တွေပေါ့ဗျာ။ဥပမာကျွန်တော်တို့ဒီဒီကမ္ဘာကြီးကတော့ကိုနိုင်အောင်တို့မအောင်မားတို့နောက်တော့ဒေါက်တာစိန်ဝင်းတို့စသဖြင့်တော့ဒီအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်အပြင်ကိုရောက်နေတဲ့ရဲဘော်တွေအကုန်လုံးကဂလိလိုအနေအထားမျိုးမှာဗမာပြည်ထဲမှာရှိနေတယ်လို့ကျွန်တော်နေနေယူဆတယ
်။ဒါရယ်ဆွေးနွေးမယ်တို့တော့ရှင်ခုနကိုမြင့်သေးကြားပါလား
။ဟုတ်ကဲ့ခင်ဗျာကြားပါတယ်ခင်ဗျာ
။ကိုမြင့်သေးဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒါကျွန်တော်တို့ကဟိုဒီဟိုပေါ့နော်ဒီခုကျွန်တော်ကဝေဦးစည်းချုပ်နဲ့ဒေါအောင်ဆန်းစုကြည်နဲ့အဆင်ပြေသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဟိုပါတော့နော်ဒီဘက်မှာရောက်နေတဲ့ပုံစံတွေကျွန်တော်တို့ကပြန်လာစေချင်တယ်ပြန်လာပြီးကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့သူ့ရဲ့ပညာတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပြီးဆောင်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်လာဖို့လားလားမျှော်လင့်ချက်ရှိတယ်ပေါ့ဗျာကျွန်တော်တို့ကတော့ဘုရင်လေးလေးပြောရရင်တားသီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟိုဟာဒီရတာဆိုရလက်ထမှာဖြတ်သိမ်းနေပြီလို့ကျွန်တော်အနေနဲ့ပြောချင်တယ်ဒါမှသာလေကျွန်တော်တို့ဒီဘက်မှာရောက်နေတဲ့လူတွေကိုအဲသူတို့စိတ်ရည်လက်ရည်နဲ့စိတ်ချမ်းသာကိုကျန်းသာနေနေနိုင်မှာအဲ့လိုနေနိုင်မှာသာလေကျွန်တော်တို့နိုင်ငံဟာလေသူတို့ဟိုကျွန်တော်တို့နိုင်ငံဟာပုံပြတို့တက်လာမှာအဲ့တော့သူတို့ကလေသူတို့ရဲ့စိတ်ချဟိုဘာပေါ့နော်သူတို့ဒီလုံခြုံမှုပေါ့နော်ဘဝလုံခြုံမှုအေးချမ်းမှုရှိဖို့ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကတားသီးထားတဲ့ဖွဲ့စည်းချက်ပုံအခြေခံဥတီတွေကိုဖြတ်သိမ်းပြမသာလေနော်ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်လေလို့ကျွန်တော်ယုံကြည်တယ်ဒါမှသာလေကျွန်တော်တို့နိုင်ငံထဲမှာအလုံးလဲမဲ့ပြဿနာတွေဖြေရှင်းပေးတယ်မြေဒီဘမှာရောက်နေတဲ့လူတွေကိုကျွန်တော်ဒီတွင်းတွေကိုပြန်ပြီးတော့အဲခုနကလိုပေါ့တားသီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပုံမှန်တွေကိုဖယ်ရှားပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ ဟိုလာသေးတယ်အဲ့ဒါမှသာလဲကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်มาတယ်ကျွန်တော်ကအဲ့လောက်ပဲပြောချင်ပါတယ
်ဟုတ်ကဲ့ကွန်မတီကျေးဇူးများကြီးတင်ပါတယ်အစိုးရသည့်အနေနဲ့ပြီးခဲ့တဲ့အစိုးရဟောင်းတစ်ထက် KSSS ပေါ့လေဒီပြည့်စည်နေတဲ့ဘူရိုကရေစီရန်တရားအောက်မှာလိုဝကန်ရတော့ခက်ခဲတယ်ရှိမှာတော့အမှန်ပါပဲဒါပေမဲ့အဲ့ဒီကြားထဲမှာပဲမြန်မာနိုင်ငံရဲ့အခြေအနေကအချိန်အများကြီးစောင့်လို့ရတဲ့အချိန်တွေမဟုတ်ဘူးဆိုတော့လုံးလို့ရတဲ့ကိစ္စတွေကိုနီးလန်းတွေကိုမြင်မြန်ဆန်းဆန်းရှာပြီးတော့မြင်မြန်ဆန်းဆန်းဖြည့်ရှင်းနိုင်မြင်မြန်လုံးနိုင်မှာကိုကအခြေလမ်းတွေအများကြီးလှမ်းမဲ့အခြေအနေမှာတော့ကိစ္စအလုံးကိုမြင်မြန်ထက်ထက်လုပ်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အဲ့လိုလဲဖြစ်စေချင်ပါတယ်ဆိုတော့ဦးတိတ်နိုင်တို့အနေနဲ့ကဒါပြည်တွင်းမှာလည်းဦးတိတ်နိုင်တို့လုပ်နေပါတယ်ဒီဘက်မှာလည်းနေထိုင်နေတယ်ဦးတိတ်နိုင်တို့အနေနဲ့ဒီလိုပြဿနာမျိုးကိုဖြည့်ရှင်းဖို့အတွက်ဒီလိုအခက်အခဲအကျက်အတွက်ဖြစ်နေတော့ဖြည့်ရှင်းဖို့လို့ဦးတိတ်နိုင်စဉ်းစားမိတဲ့နီးလန်းတစ်ခုနှစ်ခုရှိရင်ပြောပြပါဘယ်လိုအမြန်ဆုံးဖြည့်ရှင်းလို့ရမလဲ
ဟုတ်ကဲ့ဥမာကျွန်တော်တို့ထက်ကနေပြီးတော့ဒီမူလငကကလည်းဆက်ထားတဲ့ဒီလိုရှိပါတယ်။ဒါတော့ထက်တော့ကိုလောကဝင်ပြီးဌာနကစတင်လာတာရှိတယ်။1982ခုနှစ်ဥပဒေအရတန်းလည်းဆက်ပြီးမရှိပါဘူး။ဒါကသမ္မတနဲ့အစိုးရဖွဲ့နဲ့ကလက်ပဲဆိုင်တယ်။သူတို့လက်ထဲမှာရတယ်ဆိုပြီးတော့စတင်လာတာရှိပါတယ်။ကျွန်တော်ဒီမှာလည်းရှိပါတယ်အဲ့ဒါ။ဒါတော့ဟိုတခါအဲ့ဒီဟာကိုအစိုးရဖွဲ့ကိုတင်တဲ့အခါကျတော့အစိုးရဖွဲ့ကလည်းစတင်လာပါတယ်။သူတို့တွေနဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးတော့ဒီသူစိတ်ပါအောင်မယ်ဆိုတော့ကိစ္စလေးစပြန်လာတာလေးရှိပါတယ်။အဲ့တော့သူ့မင်းကကျွန်တော်တို့ဟိုဖြစ်စေကြတာကတူတယောက်တည်းကိုတယောက်ချင်းတယောက်ချင်းကိုသင်ချင်းတာတဲ့တကယ်ကိုဒီဘက်မှာရှိတဲ့နိုင်ငံရေးကထွက်သွားရထွက်သွားကြတဲ့ဒီဘက်မှာရှိနေတဲ့လူတွေကိုဘယ်လိုပြန်ပြီးတော့ခေါ်မလဲဆိုတဲ့ကိစ္စမျိုးကိုအစိုးရအနေနဲ့ဟိုစဉ်းစားပြတယ်လို့မြင်ပါလေခုနကကျွန်တော်ပြောကြည့်တယ်ဥပဒေလေးမိဥပဒေလေးစင်ညာချက်လေးသဘောထားလေးထုတ်ပြစင်ညာပြီးတော့ဒီပြန်ပြီးတော့ဒီမိခွေးကပြန်ပြီးတော့စိတ်ဆူတဲ့ကိစ္စမျိုးခေါ်တဲ့ကိစ္စမျိုးလူနေချမ်းသာပြီးသိရဆိုတဲ့ကိစ္စမျိုးကိုဟိုအများဆုံးလုပ်ကြည့်တယ်လို့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့
ဒီဘက်မှာခုနပြောတဲ့မိခွေးအပေါ်မှာဒီဘက်ကနေပြီးတော့ဒီနိုင်ငံရေးအင်အားစုတွေကနေပြီးတော့ဒီနိုင်ငံတော်အစိုးရကပုံပြနေသမရည်စပ်ပူလာတာတခုရှိတယ်နောက်တစ်ခါဒီလက်ဆက်တွေကလည်းဒီဘက်မှာရှိနေတဲ့ဒီလူမှုအဖွဲ့အစည်းအဖွဲ့၄၀ရာနေဒီတိကျတဲ့25ရာနေရနေဒီ25ရာနေမှာဒီနိုင်ငံတော်အစိုးရကပုံပြဒီဒေါ်လာစုစုစုကိုဒီတန်လက်ဒီမြမဒီမှာဒီတန်လက်ထူတော်ရေးစိတ်ဆက်လေးနဲ့တန်လက်ထူတော်ရေးစိတ်ဆက်လေးမှာပါဝင်ဖို့ပြုဖို့ဒီခွင့်ပြုဖို့လည်းမြန်မာနိုင်ငံကအခုရေးလေတန်ရဖို့ကိုခွင့်ပြုဖို့ဆိုပြီးတော့ဟိုတောင်းဆိုကြတာရှိပါတ
ယ်ဒါ
လူများတစ်ခုလို့ကျွန်တော်မြင်ပါတယ်ဟု
တ်ကဲ့ဆိုတော့ဥက္ကမိုးစောတို့အနေနဲ့ဆိုရင်ဒါပြည်ထဲမှာအခုနိုင်ငံရေးပါတီတစ်ခုအနေနဲ့အခိုင်အမာရပ်တည်ပြီးတော့လှုပ်ဆောင်နေကြပါဥက္ကမိုးစောတို့နိုင်ငံရေးပါတီတစ်ခုအနေနဲ့လည်းတကယ်သာကိုယ်သာအာဏာရပါတီဖြစ်တယ်ဆိုရင်ကိုယ်ကဒီကိစ္စတွေကိုကန့်ကွက်ဖြေရှင်းရမယ့်လူတွေထဲမှာဥက္ကမိုးစောတို့ပါပါတယ်ဆိုတော့ဥက္ကမိုးစောအနေနဲ့ရောဒီလိုကိစ္စမျိုးကိုဘယ်လိုဖြေရှင်းသင့်တယ်လို့နီလန်တစ်ခုနှစ်ခုစဉ်းစားမိပါတယ်
ဟုတ်တဲ့ချက်ကကျွန်တော်တိုင်းကိုဥဆောင်နေတဲ့ပုံကိုယ်တွေရဲ့အမျိုးသားပြန်လဲပြည်ရေးနဲ့ပတ်သက်တဲ့သဘောထားကဘာလဲလို့မေးရမယ့်အခြေအနေဖြစ်နေတဲ့ဒီနေရာကဒါတိကျတဲ့ပြောပြမှာပါကြောင့်လဲဆိုတော့အမျိုးသားပြန်လဲပြည်ရေးဆိုတဲ့ကိစ္စကနိုင်ငံရေးကြောင့်အမြင်မတူလို့အကြောင်းမျိုးမျိုးကွဲကွာနေကြရတဲ့နိုင်ငံရေးအစိုးရအတီးတီးဒါဒီပုံကိုယ်အတီးတီးလူမျိုးအတီးတီးကြားမှာပြန်လဲရင်ကြားစီရမယ့်ကိစ္စဖြစ်တယ်အဒီလိုရင်ကြားဆွေးရမယ့်ကိစ္စမှာခုဒီပြည်သားကိုအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်ရောက်နေတဲ့ကျွန်တော်ရဲဘော်တွေအကုန်လုံးဒုစရိုက်ပြီးပြန်မြောက်တဲ့ကိစ္စကကျွန်တော်မြင်တာကတော့ဒီနေ့အစိုးရရဲ့ policy ဒီနေ့အစိုးရရဲ့သဘောထားကိုလေးကုန်ထုတ်ရလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုပြောချင်တယ
်ဟုတ်ကဲ့
ဆိုရင်ဆိုဖို့အခြေခံဥပဒေနဲ့ဒီကိစ္စသက်ဆိုင်တဲ့ကိစ္စမဟုတ်ဘူးအရင်အစိုးရအလက်ချက်တုန်းကတောင်မှအပြစ်မှရှိနေတဲ့နောက်ကနေနိုင်ငံရေးကြောင့်အဝေးကိုရောက်နေတဲ့ရဲဘော်တွေကိုပြန်ခေါ်နိုင်ကြတာပဲဒီအစိုးရကဘာကြောင့်ပြန်မခေါ်နိုင်ရသေးတာလဲအဲ့ဒါကျွန်တော်တို့လည်းနားလည်လို့မရဘူးဆိုတော့အဲ့ဒီကိစ္စကိုညံ့ညံ့ထက်ထက်လုပ်ဖို့ညံ့ညံ့ထက်ထက်ဆောင်ရွက်ဖို့ကိုကျွန်တော်တို့အနေနဲ့ဒါကျွန်တော်တို့တိုက်တွန်းခြင်းနဲ
့
ကျွန်တော်ပြောခြင်းနဲ့နောက်ကိုတိတ်ပြောသွားသလိုပဲနောက်ကိုတိတ်တို့ပုံကမျိုးတွေကိုဝကြီးတို့ပုံကမျိုးတွေနောက်ကိုနိုင်အောင်တို့ကိုမိုးဒီမအောင်မအောင်လို့ပုံကမျိုးတွေဟာဒီနေ့ညီငယ်ဖြစ်စဉ်အမျိုးသားပြန်လည်ဖြစ်ပြည်ရေးဖြစ်စဉ်တဲမှာပါဝင်တဲ့ပါဝင်ထိုက်တဲ့ပုံကတွေဖြစ်တယ်။အဲ့တော့ကျွန်တော်ချုပ်ပြောရမယ်ဆိုရင်တော့ဒီနေ့အစိုးရရဲ့အမျိုးသားပြန်လည်ပြည်ရေးနဲ့တတ်တဲ့သဘောထားကရှင်းရှင်းလင်းလင်းပ
မရှိဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဦးတင်းနဲ့ပြောတဲ့ထဲမှာပေါသွားတယ်လို့ပါပဲဒီကိစ္စကတယောက်ချင်းဖြေရှင်းလို့ပြည်လဲသွားလို့ပြီးတဲ့ကိစ္စမဟုတ်ပါဘူးအားလုံးတစုံလုံးရှိတဲ့လူအားလုံးအတွက်ပြည်လဲမဲ့နီလန်ဖြစ်ဖို့လိုပါတယ်ဒါမှလည်းပဲတောင်ဝင်ရှိတဲ့လူတွေကသဘောထားမှတ်မှန်နဲ့လုပ်တယ်ဆိုတဲ့သဘောမျိုးတက်ရောက်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ကျွန်တော်တို့ရန်ကုန်မြို့ကနေပြီးတော့ဒါရိုက်ဆွေးနွေးမယ်ရှင်းနေကြီးဦးကျော်လင်းလှည့်ရောက်ပါတယ်ဦးကျော်လင်းသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဥစ္စာကတော့ဗျာအကြံပေးကြည့်ရလို့ရှင်တော့ကျွန်တော်အားလုံးကမေးတာထားပြီးပြောကြည့်တာပါဘာလို့လက်ရှိကကျွန်တော်တို့ကမေးတော်ပြင်းကြီးလို့ပေါ့ဗျာဒီပေါင်းများစွာဒီပေါင်းတော့60နေပါတော့မေးတော်ပြင်းကြီးသူကကိုယ်မပြန်လဲထူတော့တော့ကျွန်တော်တို့မေးတော်ပြင်းတဲ့ကိုင်းကြီးတွေကိုဒီတောင်းဝရှိတဲ့လူတွေထိမိတဲ့ခါမှာလူဘုံဆုံးကိုသူတို့ဝင်ဝင်ပေးလို့မရဘူးဗျနောက်အချိန်နေလိုက်တော့သူတို့ဝင်ဝင်ပေးသွားတာပါပဲဒီတော့မပြောင်းဝဲပုံစံနဲ့အချိန်နေလိုက်တော့အခုပြောင်းအောင်ကြမှာပါဘာလို့လဲဆိုတော့သူတို့မှာ outlook အသေးသေးရှိတယ်ပေါ့ဗျာ class outlook တွေအဲ့တော့ဒါရီက ideology တွေဖြစ်လာပြီးတော့ different ideology တွေဖြစ်လာလို့ရှိရင်အကော်မတီလုပ်မယ် participate လုပ်မယ်ဆိုတာကပေါ်ပြီးတော့ဒီဘက်က participate လုပ်လို့ပေါ်ပြီးတော့အကွဲအကြောင်းတွေဖြစ်ပေါ်လို့ဆိုတာကကမ္ဘာသမိုင်းနိုင်ငံသမိုင်းမှာထင်ထင်ရှားရှားပါဒီလိုဒီမှာလေးလက်ရှိအခြေအနေကသူတို့တချို့နေရာမှာ ideology တွေဟာ ideology တွေတရားတွေကမတူကြတဲ့ခါကျတော့ဒီအရမ်းလက်ရှိသူတို့ definite democracy လမ်းကြောင်းတစ်ခု level နဲ့သွားမလား democratic socialism နဲ့သွားမလား democratic capitalism နဲ့သွားမလားသူကလည်းတိကျချိန်ညာသေးတာမဟုတ်ဘူးဗျအဲ့လိုသူတို့ကလည်းသဘောတရားအရာဒီကျွန်တော်မြင်ဆမ်းပြီးတော့ခရမ်းပြုတ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ renaissance ပေါ့ဗျအာရုံကာလကိုဒီပြည်ပြည်နဲ့ထူထောင်နေတဲ့အချိန်မှာတော့ဖြစ်ရင်ခုနမီးတော်ပြင်းကြီးကိုဖြည့်ရှင်းနေရတယ်လို့ပဲသူတို့ကဲကဲမြင့်မြင့်ကြတဲ့မှာဒီပြည်ပြည်တို့တို့ဒီကာလနဲ့ရှင်တို့ကလည်းပြောင်းဝဲပြုတ်ရင်သဘောမျိုးလိုကျွန်တော်မြင်မိပါတယ်ခင်ဗျအဲ့တော့ပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ကိုဦးတိနေနဲ့ဦးအောင်မိုးစောကျွန်တော်တို့အချိန်10မိနစ်လောက်ပဲကြာပါတယ်ဦးတိနေ minute ဝက်လောက်ပြောပြပါနောက်ဆုံးအချိန်နေအရာဆိုရင်ဒီကိစ္စကခက်မြန်ဖြစ်ဖို့လားလားမရှိဘူးပေါ့
ဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုနည်းနည်းညာစီကံလို့မလားဆိုပြီးတော့ကျွန်တော်ထင်တယ်။ဒါပြလို့ဆိုတော့ဒီနေ့ဒီဥပဒေကြီးကြီးကိစ္စလေးဥပဒေပြဋ္ဌာန်းတဲ့ကိစ္စလေးမျိုးဥပဒေတွေဒါရင်နဲ့ပတ်သက်ပြီးတော့ဘာသဘောထားမှကျွန်တော်တို့ကြည့်ကြည့်ကြကြစစ်စစ်လေးလေးကျွန်တော်တို့မသိရသေးတဲ့ကိစ္စပဲ။ကျွန်တော်တို့ကတော့စစ်တယ်နေတယ်။ခုနကကျွန်တော်လေးမေးတယ်လို့ပါတော့ဟိုဟိုဘာကြောင့်ဟိုကလက်မခံရတာလဲ။ဘာလို့အရေးကြီးနေလဲ။ဘာကြောင့်ဘာလို့ကအနောက်ဆက်ဖြစ်နေလဲ။အားစုဖြစ်နေတယ်ဆိုတဲ့ကိစ္စကကျွန်တော်တို့ဘက်ကတော့လောကတာကြီးမရှိပါဘူ
း။ဟုတ်ကဲ့
။ဒီကအစိုးရဘက်မှာဗာလီအတားအဆီးဖြစ်နေတယ်ဆိုတဲ့ကိစ္စကျွန်တော်တို့လည်းသိကြည့်နေတာပါ
။ဟုတ်ကဲ့။ဥောမိုးစောဆိုတော့ဒါနိုင်ငံရေးရ political will နိုင်ငံရေးရကိုလှုပ်ချစီအားနည်းနေတယ်လို့ပြောလို့ရသလား
။ကျွန်တော်ထင်တာကတော့ဒီနေ့အစိုးရကသူတို့အမျိုးသားပြန်လဲပြည်နယ်ရေးနဲ့ပတ်သက်တဲ့သဘောထားကဗာလဲနိုင်ငံရေးနဲ့ပတ်သက်တဲ့သဘောထားကဗာလဲဆိုတာကိုရှင်းရှင်းလင်းလင်းတိုင်းပြီးတော့အပြည့်ပေးဖို့ပြည်သူကိုအပြည့်ပေးဖို့ကဘာဝအပြည့်ပေးဖို့လိုအပ်တယ်လို့ကျွန်တော်နေတော့ပြောခြင်း
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ပြည်နယ်ဆွေးနွေးပွဲဥအောင်မိုးစောဦးတိတ်နိုင်ပါဝင်ဆွေးနွေးတဲ့သောတာရှင်အားလုံးနားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဥကြောသိန်းဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုတိုင်းရည်လီလန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာဒီကနေ့ညနေဗီဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းကြီးညို့ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့အေရီတိုင်းဒေသကြီးမှန်းမှာရှိတဲ့မြို့နယ်တချို့မှာရေကြီးနှင်းမြှုပ်မှုတွေကြောင့်ဒေသခံတွေဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပါတယ်။အေရီတိုင်းတွင်မှာရေလွှမ်းမိုးတဲ့အတွက်ရေဘေးဒုက္ခတွေက2သိန်းနီးပါးရှိနေပြီလို့ဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။စနေနေ့မှာရီယိုပိုအိုလံပစ်ပွဲတော်ကပထမနေ့ရရှိထားတဲ့စုတစိတ်ရှင်မှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကအရွှေတစ်ခုငွေတစ်ခုစီနဲ့ထက်ကဥဆောင်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအမျိုးသားတူးချင်းတနက်ပြပြိုင်ပွဲမှာရွှေတစိတ်စုတစ်ခုရသွားပါပြီ။တခြားရွှေတစိတ်စုတစ်ခုစီရထားတဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဘယ်လ်ဂျီယမ်၊ဟန်ဂရီနဲ့ရုရှားပါ။တရုတ်နိုင်ငံကငွေတစ်ခုကျေး3ခုနဲ့စုစုပေါင်းစုတစိတ်4ခုရထားပါပြီ။ဇူလိုင်31ရက်နေ့ကစပြီးတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့မှာအစိုးရရဲ့ဝန်ရံပိတ်ဆို့မှုကိုတဘုံတပ်ဖွဲ့ကကျော်ဖြတ်နိုင်ပြီလို့ဆီးရီးယားအတိုက်ခံအုပ်စုနှစ်ခုကစနေနေ့မှာပြောဆိုလိုက်ပါတယ်။အလက်ပိုမြို့မှာပိတ်ဆို့မှုတွေကိုတဘုံတွေကချိုးဖြတ်နိုင်တယ်လို့တူရကီအခြေစိုက်အမျိုးသားမဟာမိတ်တပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာစစ်အစိုးရရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုတနင်္လာနေ့မှာဆန္ဒမဲပေးကြဖို့မဲဆန္ဒရှင်တွေပြင်ဆင်နေပါပြီ။စစ်တပ်ကြောတောက်နောက်ခံနဲ့ရေးဆွဲထားတဲ့ဒီဥပဒေရနိုင်ငံရေးပြဿနာပေါ်ပေါက်ချိန်မှာရွေးကောက်ခံမဟုတ်တဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်ခွင့်ရှိပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းလှင့်အင်ဂျင်နီယာရောဒရက်စမစ်ဖြစ်ပါတယ်။ဒ တနင်္ဂနွေနေ့မနေ့ VOA အစီအစဉ်လေးကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ34 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်နေတဲ့ကျေးဇူးပါသွားရရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.